Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ20ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားပါပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။မြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားဝမ်ပီယာတိုက်စုံမှုအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မိသားစုထံကိုဝမ်နဲ့ကြောင်းသွန်လွှာပေးခဲ့ပါတယ်။တခါဒီပြီးခဲ့တဲ့2016ခုနှစ်ကာလအတွင်းမြန်မာနိုင်ငံကနေအိုးအိမ်တွေကိုဆုတ်ခွာထွက်ပြေးကြတဲ့ဒုက္ခသည်9သိန်းနီးပါးရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကအစင်ကစားထုတ်ပြန်တဲ့အထည်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့ဗတ်တင်ကြီးထိုင်တဲ့သူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
What I say to the client is we will help you until you're self-supporting. We will help you until you're on your feet and able to take care of yourself. And that could be 10 years, it could be 20 years, it could be a life.
ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီး Harry Smith ဒုက္ခသည်ကာကွယ်ရေးစီမံကိန်းက Jenny Fleming ပြောသွားတာပါ။သတင်းတွေပြီးမှအပြည့်စုံကိုကြားကြပါမယ်။ဒါပြင်ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေနိုင်ငံတကာဒုက္ခသည်များနဲ့ကျင်းပခဲ့ကြတဲ့အကြောင်းနဲ့အတူစကိုင်းတိုင်းမှာကြောက်စိမ့်တွေဖန်စီရမိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းမိုးလေဝသအခြေအနေသတိပေးချက်တွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကို Mark Kimchi ထွေးနဲ့ Martin Yi ထိုက်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်တနင်္လာနေ့တုန်းကကွယ်လွန်သွားခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားအိုတိုဝမ်ဘီယာရဲ့မိဘတွေကသူ့ရဲ့သားဝမ်ဘီယာဟာမြောက်ကိုရီးယားကနေအိမ်ကိုအပြန်ရောက်လာနိုင်အရောက်ပြန်လာနိုင်ခဲ့ပြီးတော့ငြင်းငြင်းချမ်းချမ်းရှိနေပါတယ်လို့မကွယ်လွန်ခင်အချိန်ပိုင်းအတွင်းကသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။အဲဒီနောက်တနင်္လာနေ့နေ့လယ်ပိုင်းတော့ကဝမ်ဘီယာကွယ်လွန်သွားခဲ့တာပါ။ဝမ်ဘီယာသိဆုံးမှုတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မိသားစုတွေထံကိုဝမ်နဲ့ကြောင်းတဝင်လွာပါပါတယ်။အခြေခံလူအခွင့်အရေးဒါမှမဟုတ်တရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာခြင်းမရှိတဲ့အစိုးရရဲ့လက်ထက်မှာဒီလိုကြေကွဲစရာအဖြစ်ဆိုရင်နောက်ထပ်မကြုံရအောင်ကြိုးပမ်းသွားဖို့သူစိတ်ပိုင်းဖြတ်ထားတာကိုအခုဖြစ်ရကပို့ပြီးတော့ခိုင်းပါစေတယ်လို့သမ္မတထရမ့်ကသူ့ရဲ့တမန်တော်ထဲမှာရေးသားထားပါတယ်။ဝမ်ဘီယာတိုက်စုံမှုကမြောက်ကိုရီးယားကောင်းဆောင်တွေရဲ့ရက်ဆက်ကြမ်းကြုတ်ပုံကိုအမြဲတမ်းသတိပေးနေမယ်ဖြစ်ရပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟဲလီကလည်းပြောပါတယ်။သတိမေ့မျောနေခဲ့တဲ့ဝမ်ဘီယာဟာပြီးခဲ့တဲ့သတင်းပတ်တုန်းကမှအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာခဲ့တာပါ။အသက်22နှစ်အရွယ်ဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံမှာရှိနေခဲ့စဉ်အတွင်းအုံနောက်မှာဆူဆူဝဝထိခိုက်ဒဏ်ရာရခဲ့တယ်လို့သူ့ရဲ့ဇာတိမျိုးအိုဟိုယိုပြည်နယ်ဆင်ဆနတီမျိုးကဆရာဝန်တွေကပြောပါတယ်။ဒီအုံနောက်ဒဏ်ရာဘယ်လိုရခဲ့လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားတဲခုခံတစ်ခုကနေနိုင်ငံရေးပူစာတစ်ခုကိုခိုးယူဖျောက်ချမှုနဲ့ဝမ်ဘီယာကိုပြီးခဲ့တဲ့နှစ်မတ်လကတုန်းကထောင်နဲ့ချမှတ်ခံခဲ့ရပြီးတဲ့နောက်မကြခင်မှာပဲသူမေ့မျောသွားခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဆိုရကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကာကွယ်ရေးဝင်ကြီး Jim Mattis တို့နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီတရုတ်စီဥစီချုပ်ဖန်ဖန်းဝါတို့မနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံပြီးနှစ်နိုင်ငံတန်တမာရင်းနဲ့လုံခြုံရေးတို့ဆွေးနွေးကြမှာပါဆွေးနွေးပွဲမှာတော့မြောက်ကိုရီးယားအရေးကထိတ်တန့်ဦးစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆူဇန်တွန်တန်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံရဲ့အဓိကကုန်သွယ်ဘက်တရုတ်အနေနဲ့မြောက်ကိုရီးယားအပေါ်ဩစာလွှမ်းမိုးမှုအရှိဆုံးဖြစ်တယ်လို့သူမကတုံ့လုံပြောဆိုပြီးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအလိုအကောင်အထည်ပေါ်လာရေးတရုတ်ဘက်ကဩစာသုံးတိုက်တွန်းပါတယ်မြောက်ကိုရီးယားရေဖြည့်ချင်းတဲ့နေရာမှာတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ကြရမှာဖြစ်တယ်လို့တရုတ်နိုင်ငံပိုင် Global Times ကမနေ့တနင်္လာနေ့ကရေးပါတယ်မြောက်ကိုရီးယားအရေးကိုတရုတ်တဦးတည်းဖြည့်ချင်းနိုင်တယ်ဆိုတဲ့အယူအဆကလွဲချော်မှုဖြစ်တယ်လို့လည်းရေးသားထားပါတယ်ရှင
်ပြီးခဲ့တဲ့သတင်းပတ်က Florida ပြည်နယ် Miami မြို့မှာပြည်ပရောက်ကျူးပွားနယ်ပေါင်းဘွားရီကိုအမေရိကန်သမ္မတ Donald Trump ကသူ့ရဲ့ကျူးပွားဆိုင်ရာမူဝါဒတွေထုတ်ပြန်ကြေညာသွားတာနဲ့ပတ်သက်ပြီးတော့တကယ့်ကိုကိုယ်ယူကားရနိုင်တဲ့ညီငယ်တစ်ခုပါပဲလို့ဆိုပြီးကျူးပါနိုင်ငံသားရေးဝန်ကြီး Bruno Rodriguez ကပြစ်တင်ရှုတ်ချလိုက်ပါတယ်။အရင်သမ္မတ Barack Obama လက်ထက်2014ခုနှစ်ဒီဇင်ဘာလတုန်းကကျူးပါနဲ့ပုံမှန်ဆက်ဆံရေးပြန်လည်စတင်ခဲ့တာကိုပြန်ပြီးတော့ပြောင်းပြစ်မယ်လို့သမ္မတ Trump ကပြောဆိုခဲ့တာပါ။ကျူးပါနိုင်ငံသားရေးဝန်ကြီး Rodriguez ကတော့ ကျူပါနိုင်ငံအနေနဲ့နှစ်ဖက်အကျိုးရှိမယ်ကိစ္စရပ်တွေမှာအပြန်အလှန်လေးစားမှုရှိတဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်သွားဖို့ဆန္ဒရှိနေသေးပါပဲလို့ပြောပါတယ်။ဒါပေမဲ့သမ္မတ်ထရမ့်ကတော့ကျူပါဆိုရဟာနိုင်ငံရေးအကျဉ်းသားတွေကိုပြန်လုပ်ပေးဖို့ညှင်းဆန်နေပြီးအမေရိကန်ဝန်ရံပေးတွေကိုတော့ဆက်ပြီးတော့လက်ခံပေးနေတာအပါအဝင်လူ့ခွင့်ရေးချ ရဲ့စီးပွားရေးအချက်အတဲကြောင့်တစ်စိတ်တစ်ပိုင်းရိုက်ခတ်ခံရပြီးတော့ပြဿနာအမျိုးမျိုးကြုံရတဲ့အချိန်မှာပဲဆုတ်ယုတ်စေတဲ့ဒီအခြေအနေတစ်ခုဖြစ်တယ်လို့မူဒီကုမ္ပဏီရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကျိုးဆောင်ဌာနကထုတ်ပြန်တဲ့အစဉ်ကစားမှဖော်ပြထားပါတယ်ရှင်
စီးရီးယားနိုင်ငံတွင်းကဩစတြေးလျတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုယာယီရဆန်းချောင်းဒီကနေ့အင်္ဂါနေ့မှာပဲဩစတြေးလျကကြေညာပါတယ်။စီးရီးယားလေယာဉ်တစ်စင်းကိုအမေရိကန်တိုက်လေယာဉ်ကပစ်ချလိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံတွင်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေကိုပစ်မှတ်ထားမယ်လို့စီးရီးယားရဲ့မဟာမိတ်ရုရှားကတုံ့ပြန်ချင်းချောက်ခဲ့ပြီးတဲ့နောက်မှာဩစတြေးလျဘက်ကအခုလိုဆောင်ရွက်တာဖြစ်ပါတယ်။2014ခုနှစ်စက်တင်ဘာလကစလို့စီးရီးယားနိုင်ငံတွင်းကအစ္စလာမ်မြေအစုံရောက် IS တို့အပေါ်ညွန်ပေါင်းအဖွဲ့ရဲ့ထိုးစစ်တွေစတင်ခဲ့ခြင်းကလေးကဩစတြေးလျနိုင်ငံပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်းကဝေဟင်အခြေအနေကိုစောင့်ကြည့်သွားမှာဖြစ်ပြီးတင်းတော်တဲ့အချိန်မှာလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်ဖို့ဆုံးဖြတ်မယ်ဆိုပြီးဩစတြေးလျကာကွယ်ရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်အဖြစ်နဲ့အီရတ်နိုင်ငံတွင်းကတိုက်ခိုက်မှုတွေကိုတော့ဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။မနေ့တနင်္လာနေ့ကရုရှားရဲ့ချင်းချောက်မှုကိုတော့အမေရိကန်ဘက်ကတင်းတင်းမာမာတုံ့ပြန်ပါတယ်။စီးရီးယားနိုင်ငံထားခတ်မြို့အနီးကညွန်ပေါင်းတပ်ဖွဲ့တွေရဲ့မိဖက်တပ်ဖွဲ့တွေအပေါ်ဘုံးကျဲခဲ့တဲ့ Su-22 စီးရီးယားလေယာဉ်ကိုပစ်ချခဲ့တဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကကာကွယ်ပြောဆိုပြီးကျွန်တော်တို့ရဲ့အကျိုးစီးပွားတွေကိုကာကွယ်နိုင်ရေးအစွမ်းကုန်လှုပ်ဆောင်မယ်ဆိုပြီးတော့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။စီးရီးယားနိုင်ငံတွင်းကအစ္စလာမ်မြေအစွန်းရောက် IS ချေမှုန်းရင်းမှာအမေရိကန်အင်းနဲ့မိဖက်တွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းအင်ဂျီရောပြောခွင့်ရကပြောဆိုခဲ့ပါတယ်။စီးရီးယားလေယာဉ်ကိုပစ်ချခဲ့မှုကရန်လိုတဲ့လုပ်ရဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေကော့ကလည်းပြောဆိုထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24ကီလိုဟတ်စ်1239ဆိုင်ဒိုမီတာ25 kHz 11965ဆိုင်ဒိုမီတာ32 kHz 9323ဆိုင်ဒိုမီတာ57 kHz 9885စနီတနူးနေမှာဆိုင်လမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။ပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံကနေအိုယွန်တွေကိုဆုတ်ခွာထွက်ပြေးကြရတဲ့ဒုက္ခသည် 9,000 နီးပါးရှိပြီးတော့ကမ္ဘာပေါ်မှာဒုက္ခသည် 65,000 တန်းကျော်ရှိတဲ့အထက်ဒီဒုက္ခသည်တွေအများဆုံးထွက်ခွာလာရနိုင်ငံ10နိုင်ငံထဲမှာမြန်မာနိုင်ငံက8နိုင်ငံမြောက်ဒုက္ခသည်အများဆုံးထွက်ရနိုင်ငံဖြစ်ပါတယ်။ဒီနေ့ကြောက်ရတဲ့ဒုက္ခသည်များဆိုင်ရာနေမှာဒုက္ခသည်တွေနဲ့ဆိုင်တဲ့လေလာချက်တွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်နေကြ Global Trends အစီအစဉ်ကစားကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကထုတ်ပြန်လာမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ2016ခုနှစ်နှစ်ကုန်ချိန်မှာ 4,930 ရှိတဲ့အကြောင်းဖော်ပြထားပါတယ်။ဒီရင်2015ခုနှစ်တုန်းကတော့ 4,510,800 ရှိခဲ့ပြီး2016ခုနှစ်မှာပိုပြီးတော့များလာခဲ့တာပါ။ဒီဒုက္ခသည်တွေကအများစုကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရတဲ့အကြောင်းလည်းအစီအစဉ်ကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်9,600,200လောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေပြီးတော့ကျန်တဲ့ဒုက္ခသည်တွေကတော့တခြားနိုင်ငံ26နိုင်ငံမှာရှိနေတယ်လို့ဆိုပါတယ်။ဒီထဲမှာတော့ထိုင်းနိုင်ငံမှာ12,600မလေးရှားမှာတော့18,000နဲ့အိန္ဒိယနိုင်ငံမှာ15,600ရှိတဲ့အကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဒီမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရချိုးဖောက်မှုတွေကြောင့်ရိုဂျာဒုက္ခသည် 9,000 ကျော်အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့လည်းအစိုးရကစာဆိုပါတယ်။ဒီပြီးခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတဝန်းအိုးအိမ်စွန့်ခွာထွက်ပြေးကြရသူဦးရေကတော့ 65.6 တန်းရှိပြီးဒါဟာဒီရင်နှစ်ကထက်3ဒေးလောက်ပိုပြီးတော့များလာတာဖြစ်တယ်လို့ဒီနေ့ UNHCR ကထုတ်ပြန်တဲ့အစိုးရကစာမှာဖော်ပြထားပါရဲ့ရှင်။
ကွန်ဂိုပြည်သူသမ္မတနိုင်ငံအလဲပိုင်းမှာမကြာခင်ကဖြစ်ခဲ့တဲ့လူသတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကတောင်းဆိုပါတယ်။ဒီသတ်ဖြတ်မှုတွေမဖြစ်အောင်ကွန်ဂိုအစိုးရကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့လေကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်အယ်ဟူစိန်ကပြောပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းတနက်နဲ့ပြစ်သက်ဓာတ်နဲ့ခုတ်ဒါမှမဟုတ်လဲမိရှို့တပ်ဖြတ်ခံရတဲ့ဂျေးရွာသူဂျေးရွာသားယာနဲ့ချီရှိတဲ့အကြောင်းဒီကနေ့လူခွင့်ရေးကောင်စီမှာမစ္စတာဇီယက်ကပြောသွားပါတယ်။ Congo Sitane, Yeta Pualauka, Puri, and Hunjajane, Lenaka, Puriga, Yatariku, Tapia Ketara, Pidelule, Mr. Ziaka, Piovare, Dine Sobanunga, Gula Damga, Junji Vinashin, Uta Kangiara, Bawin, Congo Nanga Kasai, Dama, Pibuaki, Jampamurigo, Songa, Potopo, Dre, Dija Lula, Songa Sisi, Yepu, Puzi, so beautiful, Lu Queen Yakansima, Didin Pate, Deep Human Bushibare.
Somalia Nanga, Nuro, Muga, Tishu Martin, the Gambunga, Takata, Lucio Terminate, the Somiro, Sashi Udena Yare, Tao, Tilaga Suya Tao, and Shidri, and Yanya Tri, the Riga Piovare, Muga Tishimu, Warajia Yakwa Mashide, Tilasanya Suya Sao Kugu, Takata, Pipiro, Taha through Let's Set Pitelu, Situja Upwe El Shabaka Pio Su Tabare. At this time, Mini Beska, the Sia, Pakway Pisuigo Tenabi, Tidas Sanoje Nile, Sanai, Mini Lizema, Tidasanya Ocho Yongo, when Takerawa. Young and Emma, Lumine, and Mutumi Tetra, Lo Shadri, a seaway lonely day, take a canada, Pipare. Take it to a Sao Gedigago, a tinch of Piawin Piro, Pacquera, Pite, Lumine, Tri, the Riga Piovare. They saw Lumiazuga or Lumia, Yelo Shadri, Pite, Tao. Did I can move Trima, Tamati, Lumia Kede, let out Kayan Commission me, Abuga Sheikh Ametka Piovare. Kayan Commission me. Oma Abdullahi Hassane, Nudmi Puet Gonsa, now Lumia Puet Gonsaune, Kia and Tuya Murugaro, Tigate and Yaka Tabare, a PSIBO Nicharigani, they sound re alone in a, at the day, Janet Rigo, Shafwe get a more trouble, get a even and rega, Puduza Midu Sajigo, Tomio Shafuni Tabaration.
American Tamara Donet Triet, Samuel Chetigo, American Mesana, Shinya Taukamu, Ajita, Jasin, Hidetta, CBS Yoganga, now Songa Yule, Ludu Sitama, Popian, Nibare. In Bureau Nalada, the Dantrin Taukamu, and Nazon Singu, Yaldaralu, so vade. Let the Lord Tamara Trump or Ludu Taukamu no donsa go Yaga no na she be. Matakan and Nonga, Nazak Kone, Yaga no she de Jangne. Bigger Evila, Nama Nonga, Taukamu no, Lizard did Yaga no ne. Matakan and no Nazat don Yaga no she get up, Pit de Jang. CBS Tanaga, through ye sit down with Digini Topo, Yosu like Daba. ဒီစစ်တမ်းဟာတခြားလူမှုစစ်တမ်းတွေကရတဲ့ရလနဲ့ကွဲပြားမှုသိမရှိလာပါဘူးကောလပ်တုတေသနာအဖွဲ့ကသုံးရက်ကြာပြုလုပ်တဲ့စစ်တမ်းမှာသမရကိုထောက်ခံနှုံက
53%ကိုပိုကောင်းတာကိုပြတဲ့ရာမူဆန်လူမှုစစ်တမ်းတစ်ခုမှာတောင်ထောက်ခံသူနဲ့ကန့်ကွက်သူနှုံက58%နဲ့အတူတူရှိနေတာပါအဲ့ဒီစစ်တမ်းကိုတော့ပြီးခဲ့တဲ့သတင်းဘက်ကကောက်ယူခဲ့တာဖြစ်ပြီးမနေ့ကတနင်္လာနေ့ကထပ်မံကောက်ယူတဲ့စစ်တမ်းမှာတော့ထောက်ခံမှုနှုံ58%ရာခိုင်နှုံးနဲ့ကန့်ကွက်တဲ့နှုံက46%ရာခိုင်နှုံးရှိကြောင်းဖော်ပြထားပါတယ်ရှင် ဒစ်ထရီလီယံလောက်ကုန်ကျသက်တာအောင်လုပ်သွားလိုတယ်လို့အမေရိကန်သမ္မတတော်နဲ့ထရမ့်ကတနင်္လာနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အစိုးရအတွင်းပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ပြင်ပကကြံဉာဏ်တွေရယူနောက်အလေးနဲ့စဉ်းစားပြီးတော့ကုန်ကျစရိတ်သက်သက်တာနဲ့အဖြစ်သိဆုံးအခြေအနေဖြစ်အောင်လုပ်ဆောင်ပြီးအပြောင်းလဲတွေကိုကြီးကြီးမားမားလုပ်သွားမယ်လို့အင်ဗီရိုညာစာခမ်းမအတွင်းအမေရိကန်နည်းပ ော့ရှုပ်ထွေးအောင်လုပ်နေတယ်လို့ဆိုပြီးဒီအစစ်မြေနည်းပညာလုပ်ငန်းတွေကိုဥဆောင်နေသူတွေကတချို့ကတော့သမ္မတရဲ့မူဝါဒတွေကိုဝေဖန်နေကြပါရဲ့ရှင
်
နောက်ဆုံးရသတင်းတွေကိုမှတ်ကင်ပြူထွေးနဲ့မတ်တင်ထိုက်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်နိုင်ငံတကာဒုက္ခသည်များနဲ့ဆိုင်ရာသတင်းလွှာကိုအရင်ဆုံးတင်ပြပေးပါမယ်ဒီနေ့ကြောက်ရောက်တဲ့ကဘာဒုက္ခသည်များနဲ့မှာမကြုံစဘူးများပြားလာတဲ့ကဘာတဝန်းကဒုက္ခသည်တွေအကြောင်းမိမောင်းထိုးပြကြပါရစေ။စစ်ပွဲတွေပဋိပက္ခတွေကြောင့်လူပေါင်း65သန်းဟာအိုးအိမ်မဲ့ဖြစ်ရပြီးအိတ်ထဲက22သန်းကျော်ဟာဒုက္ခသည်တွေဖြစ်လာပါရစေ။ဒုက္ခသည်တွေအတွက်လူတန်းနေကြပေမဲ့လည်းအဲ့ဒီလိုတိုးဝါလာနေတဲ့ဒုက္ခသည်တွေကိုလုံလုံလောက်လောက်ထောက်ပံ့ဖို့အတွက်ကတော့လိုအပ်မှုတွေရှိနေပါရစေ။ VOA သတင်းတောက်ဆလာဒီဇာဟုတ်ပေးပို့တဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
ချောင်းနေစာစစ်ပွဲအတွင်း IS စစ်သည်ကြော်တွေအပါအဝင်လက်နက်ကင်တပ်တချို့ရဲ့တိုက်ခိုက်မှုကြောင့်စီးရီးယားနိုင်ငံကဒုက္ခသည်တွေအလုံးကြီးနဲ့နေရက်ကိုဆွန့်ခွာလာနေကြပါတယ်။အခုလပိုင်းနေ့အတွင်း IS တွေအနေနဲ့သူတို့ထိန်းချုပ်ထားရဒေသတွေကိုလက်လွတ်လာနေရပြီဖြစ်ပေမဲ့နေရက်ရင်းဆွန့်ခွာထွက်ပြေးလာကြသူတွေကတော့သူတို့နေအိမ်တွေရှိရာကိုပြန်ဖို့မတိမချဖြစ်နေပါသေးတယ်။လက်ဘနွန်နိုင်ငံရောက်စီးရီးယားဒုက္ခသည်တဦးက
အ
ခြေအနေကမအေးသေးဘူးဆိုရင်တော့ကျမတို့မပြတ်ပါဘူး။ဘယ်မှာနေပြီးဘယ်လိုစားတော့ရပါပါလဲ။ ိုးရီဆုံးရှုံးရတဲ့သူတွေမိသားစုများတဲ့လူတွေအနေနဲ့ဘာပြန်ပြီးတော့လုပ်ရမှာလဲရှင်
ဒုက္ခသည်တွေတော်တော်များများဟာတတိယနိုင်ငံမှာအခြေချနေထိုင်ခွင့်မရခင်ကုလသမဂ္ဂဒုက္ခသည်စခန်းတွေမှာနေထိုင်ကြပါတယ်။နိုင်ငံလူဦးရေ၁၀သန်းကျော်ရှိတဲ့ဂျော်ဒန်နိုင်ငံမှာဆိုရင်ညှိမဲ့နှိမ့်ဆက်ခံရမှုကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်9သိန်းလောက်ခိုးလုံနေကြတာပါ။အဲ့ဒီထက်ကအဆိုးဆုံးအခြေအနေကိုရင်ဆိုင်နေရသူဒုက္ခသည်90လောက်ကိုတော့နိုင်ငံတကာရှိနေအဖွဲ့တစ်ဖွဲ့ကကူညီနေပါတယ်။ Rick Smith ဒုက္ခသည်ကာကွယ်ရေးစီမံကိန်းက Jay Fleming က
What I say to the client is We will help you and
ဒီမှာသာယက်တီနိုင်တဲ့အခြေအနေအထိကူညီပေးသွားမယ်လို့ကျမတို့ကပြောထားပါတယ်။ဆယ်နှစ်ဒါမှမဟုတ်အနှစ်20ပဲကြာကြာသူတို့ဘာသာကိုချစ်တော့ပေါ်ကိုရက်နိုင်တဲ့အထိအကူအညီပေးမှာပါ
။လူတို့ဦးချင်းနိုင်ငံတနိုင်ငံချင်းစူပေါင်းလှူဒန်းငွေနဲ့ဒုက္ခသည်တွေယက်တီနေတာပါ။ဒါပေမဲ့လည်းဒုက္ခသည်အရေးအတွက်တိုးလာပြီးတဲ့နောက်ငွေချေးမလုံလောက်မှုတွေဖြစ်လာတာကြောင့်နိုင်ငံတကာကငွေချေးပုံမထည့်ဝင်လှူဒန်းကြဖို့ကုလသမဂ္ဂကတိုက်တွန်းနေပါရယ်မွတ်စလင်နိုင်ငံတွေကသူတွေအနေနဲ့လည်းဒုက္ခသည်တွေကိုကူညီလှူဒန်းဖို့အဲဒီနိုင်ငံကဘာသာရေးကောင်းဆောင်တွေစီကနေခွင့်ပြုချက်လည်းရရှိထားပါရယ်အဲဒီနိုင်ငံတွေမှာအများအားဖြင့်တော့အစိုးရရဲ့စီမံခန့်ခွဲမှုနဲ့သာလှူဒန်းနိုင်တာဖြစ်ပေမဲ့အခုခါမှာတော့ဒုက္ခသည်တွေကိုတိုက်ရိုက်လှူဒန်းနိုင်မှာပါ UNHCR အရှိလေပိုင်းဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံပြောင်းကြရေးအရာရှိမိုဟာမက်အဘူအစာခါက
ဒီစီစဉ်ကြောင့်လူရန်ငွေတရားရာခိုင်နှုန်းဒုက္ခသည်တွေစီရောက်မှာပါ UNHCR ရဲ့အစီအစဉ်တွေလို့တခြားဖြတ်တာတောက်တာမျိုးမရှိပေမဲ့အစိုးရကတော့ခုနှစ်ရာခိုင်နှုန်းအခွန်ဆောင်ရပါမယ
်ဒါမှမဟုတ်ပြည်ပခါတွေကြောင့်အိုးအင်းစွန့်ခွာထွက်ပြေးရသူဥယေဟာမိနစ်တိုင်းမှာအယောက်20လောက်ရှိတာကြောင့်ဒီဒုက္ခသည်တွေကိုလုံလုံလောက်လောက်အကူအညီပေးနိုင်မှုကတော့အခက်ကြုံပါစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်တစ်ဆက်ထမှာပဲထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်တွေနိုင်ငံတကာဒုက္ခသည်များနဲ့ကျင်းပခဲ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်စစ်ရေးပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့မိမိတို့နေရခြင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးဒေသတွင်းတည်ငြိမ်အေးချမ်းမှုရှိဖို့နဲ့ဒုက္ခသည်တွေရဲ့လူမှုဘဝပြန်လည်တည်ဆောက်ရေးအာမခံချက်ပေးနိုင်ဖို့အစိုးရတာဝန်ရှိသူတွေကိုထိုင်းမြန်မာနယ်စပ်ရောက်ဒုက္ခသည်အရေးလှုပ်ရှားသူတွေကနိုင်ငံတကာဒုက္ခသည်များနဲ့မှတောင်းဆိုလိုက်ကြပါတယ်ပြည်တွင်းတိုင်းရင်းသားနယ်မြေတွေကစစ်ရေးတင်းမာမှုတွေကြောင့်ထွက်ပြေးနေရစေဒုက္ခသည်တွေအရေးအတွက်လည်းသက်ဆိုင်ရာတာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့တောင်းဆိုကြပါရစေ။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်အဖြစ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာနိုင်ငံတကာဒုက္ခသည်များနေ့အထိမ်းအမှတ်အခမ်းအနားပွဲတွေကိုဒုက္ခသည်တွေနဲ့အတူဒုက္ခသည်အရေးလှုပ်ရှားသူအဖွဲ့အစည်းတွေပူးပေါင်းကျင်းပကြတဲ့အထက်အုံဖြံဒုက္ခသည်စခန်းမှာလည်းဒုက္ခသည်များနေ့ကိုကျင်းပကြပါတယ်ဒုက္ခသည်များနေ့မှာတော့ဒုက္ခသည်တွေကသူတို့ရဲ့အခက်အခဲတွေစိတ်ပူပင်မှုတွေကိုဆန္ဒထုတ်ဖော်ပြသခဲ့ကြတယ်လို့နိုင်ငံတကာဒုက္ခသည်များနေ့အခမ်းအနားကိုတက်ရောက်နေတဲ့အုံဖြံဒုက္ခသည်စခန်းကရင်အမျိုးသမီးအဖွဲ့ KWဦးရဲ့ဥက္ကဋ္ဌနော်ဘောညော်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဒုက္ခသည်များနေ့မှာကလေးတွေဟိုအများကြီးအရတော့ကျွန်တော်တို့ចောင်းသားတွေကိုဖိတ်တာများတယ်နိဒီကကျွန်တော်ရဲ့လှုပ်ရှားမှုတွေကြတော့ကြပြပြန်ကျွဲတွေလူကြီးပြန်ကျွဲတွေပေါ့နော်ကြပြပြန်ကျွဲမှာကြတော့ဟိုပိုးကင်းရင်သဘောကင်းရင်နဲ့မြန်မာစာဆိုပြီးတော့ပုံမျိုးရှိပါတယ်ပြီးတော့လူကြီးပြန်ကျွဲရှိတယ်စပန်းစကားပြောပြန်ကျွဲရှိတယ်အမေးအဖြေတွေလည်းရှိတယ်ပြီးတော့တိတ်ချီပေါ်မှာပေါ့နော်ဒုက္ခသည်တို့ရဲ့စန္ဒာတို့မိမိရဲ့စန္ဒာမိမိသဘောထားမိမိရဲ့ဟိုစိုးရိမ်မှုပါတွေရှိလဲဆိုတာကိုသူတို့သဘောထားနဲ့စာရေးခိုင်းတယ်လေတိတ်ချီပေါ်မှာရေးတော့ပိုင်တယ်ပြီးတော့ကျွန်တော်တို့ခြေပွဲလုပ်တယ်အဲ့ဒီခြေပွဲမှာကျွန်တော်တို့ဒီ9ပါရက်တွေနဲ့ဆိုင်ပြီးတော့လည်းတက်လာတယ်ပိုစတာတွေတိုင်ပြီးတော့လည်းတက်လာတယ်ပြီးတော့ကျွန်တော်တို့ pamphlet တွေဟိုရေးတယ်ပေါ့နော်နှစ်ပန်းဆန်စာလေးတွေရေးပါတယ
်မြန်မာနိုင်ငံမှာရသားဆွေရလက်ထက်ငင်းညာရေးဖော်ဆောင်နေချိန်မှာစီရေးတင်းမာနေတဲ့အခြေအနေတွေကြောင့်နေရရင်းကိုဆုံးခွာပြီးထွက်ပြေးခဲ့ရတဲ့နေဆက်ကဒုက္ခသည်စခန်းတွေကစစ်ပြေးဒုက္ခသည်တွေနေရရင်းပြန်လာရေးစီစဉ်နေတဲ့အပေါ်ဒုက္ခသည်တွေဘက်ကတော့တကယ်လို့ပြန်လာရင်သူတို့အတွက်အမှန်တကယ်စိတ်ချလုံခြုံတဲ့ဒေသတည်ငြိမ်မှုရှိဖို့နဲ့ရေရှည်ဘဝရည်တည်အာမခံချက်ပေးနိုင်မှုအထူးလိုလားကြတယ်လို့လည်းနော်ဘောညော်ကဆက်ပြောပါတယ
်အများစုကတော့ပေါ့နော်သူတို့ရဲ့စံတာတွေကတော့ဒီပြန်လည်နေရာဆက်ထားရင်းမှာပေါ့နော်လုံခြုံမှုလိုအပ်ပါတယ်တဲ့လုံခြုံမှုရှိမှသာလျှင်သူတို့အတွက်လည်းလေဟိုဆေးရမှာနော်အဲဒါအများကြီးကတော့သူတို့ပြောတာတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေပြီးမှသာလျှင်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ဒီဥပဒေဟိုဒီဖက်စီပုံပေါ့နော်ဖက်စီပုံတွေကလည်းလေဟိုပြန်လည်ဖြစ်ပြင်မဲ့ဒီမြန်မာပြည်မှာရှိတဲ့ဥပဒေအားလည်းတရားဥပဒေစိုးမိုးရေးကဆရာစွာရှိနေသလိုရှိလဲလေပြန်တဲ့အချိန်ကျလည်းရှိလဲသလိုပြဲလုံးကြုံမှုရှိနေလို့အများသဘောတရားတော့အဲ့လိုရေးထားပါတယ
်အလားတူမြန်မာနိုင်ငံတွင်းကချင်ပြည်နယ်ရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြမတမတော်တို့ကြားတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာလည်းစစ်ဆောင်ထွက်ပြေးနေကြရတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်တတိုင်းမြေလုံးတိုင်းဒါနဲ့စစ်မှန်တဲ့ငင်းညာရေးဖော်ဆောင်ပေးဖို့နဲ့ဒုက္ခသည်တွေရဲ့ဘဝလုံခြုံစိတ်ချမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံ နကဒုက္ခသည်များနေမှာတောင်းဆိုလိုပါတယ်လို့ကချင်ပြည်နယ်တွင်းကစစ်ပြေးဒုက္ခသည် IDPD ရဲ့အရေးလိုက်လံကူညီဆောင်ရွက်ပေးနေတဲ့ဒေါ်နန်ဖောက်ကပြောပါတယ်
ဒီဒုက္ခသည်တွေရဲ့ဒုက္ခတွေကအများကြီးပေါ့အခုလိုတနိုင်းဘက်မှာလည်းအခုစစ်ဆောင်နေတဲ့ဟာတွေပေါ့ဒီဦးမဲအိမ်မဲပေါ့နေရာမရှိဘူးကိုစားမရှိဘူးကိုပိုဆိုးနေတာပေါ့ဒီဒုက္ခတွေအများကြီးပညာရေးကအဓိကအရေးကြီးနေပါလေခုနေရာဆိုင်ကင်းကပိုးပြီးတက်လာတဲ့မိုးရင်းဆိုတော့မိသားစုကများအခန်းက10ပေ9ပေအဲ့လောက်ပဲရှိတဲ့အခါမှာစစ်တပ်ပြီးနေရတယ်တချို့ကခန်းတော်မရှိဘူးကိုရွာကိုအိမ်ကြမယ်ဆိုရင်အခုပိုဆိုးနေတာပေါ့နေရာရေးချွေနေပိုဆိုးနေခါကျကြောက်ကြတာပေါ့လမ်းတော်လမ်းလာလဲကြောက်တဲ့ခါကျတော့ဒီနေရာဆိုင်ကင်းကလည်းပိုပြီးမှဆွေးရလာတယ်လို့ဒီမှာအနေနဲ့ရှင်းပြပါတယ်
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာတော့ဒုက္ခသည်တွေရေရှည်လူနေမှုဘဝရည်တည်နိုင်ရေးနဲ့စားနေရခါကူညီထောက်ပံ့နိုင်ရေးနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဖြည့်ရှင်နေသလိုသဘာဝဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးဖြည့်ရှင်ပေးနေပါတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကပြောပါတယ်
ဖြတ်သိမ်းလို့ရတဲ့နေရာရှိလူငွေတိုင်းပဲရှိနေတဲ့ဥစ္စာတွေရှိပါတယ်ဖြတ်သိမ်းလို့ရတဲ့ဘင်္ဂါလီစခန်းတွေရောကျွန်တော်တို့ကဒီရခိုင်စခန်းတွေရောဖြတ်သိမ်းလို့ရတဲ့ဥစ္စာတွေဖြတ်သိမ်းပြီးတော့ဒီကြီးရပုံစံအပြန်ပြီးတော့ဒါကိုပြန်လည်ဆောင်ပြင်းနေတွေ့ပါတယ်အဆိုးနေရာကြတော့လေကျွန်တော်တို့ကလက်ရှိနေမြတိုင်းပဲဒီတိုင်းပဲဟိုပြန်ပြီးတော့ပြုပြင်ထိန်းသိမ်းလို့ကောင်းလို့ကျွန်တော်တို့ဆောင်ရွက်နိုင်ရင်တွေ့ပါတယ်ဘဝနေထိုင်ရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့အစိုးရရောနောက်ပါရှိတဲ့ဒီဥရသမဂ္ဂနဲ့နိုင်ငံကဖွဲ့စည်းပြီးအလုံးအောင်ဝင်ဝင်ပြီးတော့ဒါဆောင်ရွက်ပေးနေပါတယ်ဒီလိုရေခါထောက်ပံ့နေရတဲ့ပတ်သက်လို့လည်းကျွန်တော်ဖက်တော်ကြီးမရှိပါဘူးဒါကြေကျေတိုင်းပဲရေခါဟုတ်ဒါဆက်လက်ထောက်ပံ့ပေးထားပြီးတော့ဘုရားသူတို့ကိုကြည့်တော့ပုံရက်တည်နိုင်မှုအစီအစီရောက်အောင်ဒါကျွန်တော်တို့ကဆောင်ရွက်ပေးဆောင်ဖြစ်ပါတယ
်ဒီကနေ့ကြားရောက်တဲ့ဂျွန်လ20ရက်နေ့နိုင်ငံတကာဒုက္ခသည်များအထိမ်းအမှတ်နေ့အဖြစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကထုတ်ပြန်တဲ့ကမ္ဘာတဝန်းဒုက္ခသည်များအခြေအနေဆိုင်ရာအစီရင်ခံစာမှာလည်းစစ်ပွဲအပြင်အကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေကြောင့်ကမ္ဘာတဝန်းဒုက္ခသည်နဲ့စစ်ပေးဆောင် IDP အရေးအတွက်ဟာတိုးလာနေပြီး2016ခုနှစ်အကုန်မှာတော့ 65.6 တန်းရှိလာလို့3စက္ကန့်တိုင်းမှာလူတဦးစီဟာဒုက္ခသည်ဒါမှမဟုတ်စစ်ပေးဆောင် IDP အခြေအနေကိုရောက်နေကြရတယ်လို့ဖော်ပြထားပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သခိုင်းတိုင်းဘက်မှာကြောက်စင်းတွေဖန်ဆီးရမိတဲ့အကြောင်းကိုတင်ပြပေးပါမယ်သခိုင်းတိုင်းထီးချိုင်မြို့နယ်ထီးချိုင်တရားလုံခြုံရေးဂိတ်မှာကချင်ပြည်နယ်ဖားကန့်ဒေသကနေထွက်ခွာလာတဲ့ကချင်မန္တလေးအဝေးပြေးကားတစ်စီးကိုမနေ့ဇွန်လ19ရက်နေ့ကရှာဖွေရမှာတရားမဝင်တယ်ဆောင်လာတဲ့ကြောက်စင်း132တုံးကိုဖမ်းဆီးရမိခဲ့တယ်လို့ထီးကြိုင်မြို့မှရဲစခန်းတာဝန်ရှိသူက VOA ကိုပြောပါတယ်။ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းထီးကြိုင်မြို့နယ်ထဲမှာမနေ့3နာရီကျော်ချင်းတရားလုံခြုံရေးယူထားတဲ့အချိန်မှာပဲကြောက်စင်းတုံးတွေကိုဖမ်းဆီးမိခဲ့တာပါ။ရဲအနာပိုင်းတွေရဲ့စစ်ဆေးမှုကိုမခံဘဲထွက်ပြေးခဲ့တဲ့ကချင်မန္တလေးကားပေါ်မှာကချင်ပြည်နယ်ဖားကန့်ကနေတယ်ဆောင်လာတဲ့ကြောက်စိမ့်အတုံးကြီး132တုံးကိုဖမ်းမိခဲ့တာဖြစ်တယ်လို့လဲထီးကျိုင်မြို့မရဲစခန်းကဒူရဲမှုရဲထွက်အောင်က BOA ကိုပြောပါတယ်
။သုံးနိုင်ကျော်တော့မှကျွန်တော်တို့ကမပြောအမှတရားလုံုံရေးတောင်းရှိတယ်လေကျွန်တော်တို့ကတရားအတွက်ကိုအဲ့ရတရားမှကျွန်တော်တို့ကမွေးရသေးပါတယ်ဘာလဲတရားမှဝင်ပြီးစီးပြီးနိုင်ချက်ကိုအဲ့မှတရားကြီးနိုင်မခွဲဘူးကျွန်တော်တို့ကတက်ခေါ်ရတဲ့ညီညီကြီးပါပဲ။အဲ့လိုယူထားတော့ကျွန်တော်တို့အဲ့မှလာတဲ့ကားတွေဖြစ်တယ်လေကျတော့အဲ့တနက်ကလေးရှင်းနေဆုံးမှာအဲ့ကားတကြီးကအဲ့ရှင်းနေရင်တော်တော်ကိုသူကဟိုကားနဲ့တည်းတိုက်ရင်တည်းလောင်းပြီးသွားတယ်ဆက်လိုက်တော့ရှင်းတယ်ကျွန်တော်တို့အဲ့မှာဟိုညတော်ဆိုတဲ့ဟာအဲ့ညတော်လမ်းဆုံးရောက်သွားတယ်ပေါ့အဲ့မှာအဲ့ကားကိုပြီးတော့ကျွန်တော်ကကားကိုမှတားတယ်တားပြီးတော့မှဆစ်တယ်ဆစ်တော့အဲ့ကားရဲ့ခေါင်းဘိုးပေါ်မှာအဲ့ကြောက်စင်းလုံးတွေတင်လာတာတွေ့တယ်130တုံးအဲ့ဒါနဲ့သူ့ကိုသူ့ရွေထဲကိုရှာတော့အဲ့ဒီရွေထဲမှာကျွန်တော်တို့ဟိုဟာပေါ့ဘိန်းကြီးဆက်နေဆက်နေပလင်းတလုံးတားပြီးတွေ့အဲ့တော့ကျွန်တော်တို့ကသူ့ကိုဒိမ့်ယူမှုရောစောက်သိမ်းမှုရောစောက်မြဥပဒေ၄၀နှစ်ကာရေးကာကြီးရဲ့မိုးရစေဝါဥပဒေ56ကားနဲ့အဲ့ဒါနဲ့ကျွန်တော်တို့အရေးကြီးတာ
စောက်သိမ်းတွေရဲ့ကာလတန်ဖိုးကိုမသိရှိရသေးကြအောင်ကချင်ပြည်နယ်ဖားကန့်ဘက်ကနေယူလာတယ်ဆိုတာကိုတော့စစ်ဆေးတွေ့ရှိရတယ်လို့ဆိုပါတယ
်ကချင်ပြည်နယ်ကနေပဲယူလာတာဟုတ်တယ်ဖားကန့်ကို130တရုတ်အလေးတင်ရတော့ကျွန်တော်တို့အဲ့ဒါဟိုစိတ်ငြိမ်းစုစုဆဲဆဲလေးကျွန်တော်တို့စောက်မြင့်နဲ့ချိန်ပြီးတော့မှဒီအလေးချိန်မှုတန်မှုလို့ဆိုတာကိုတော့တတ်မှတ်ပေးလိမ့်မယ်။ဒါမှလောလောဆယ်တော့130တုံးပေါ့ကျွန်တော်တို့စိုက်ဆုံပေါ့ကချင်ပြည်နယ်ကိုပါသွားတဲ့လမ်းဖြစ်တယ်။ဒီကားကလည်းကချင်နဲ့ကျွန်တော်တို့မန္တလေးနဲ့သွားတဲ့ကားကချင်မန္တလေးက
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်နေရတာဟာလည်းကချင်ပြည်နယ်ကထွက်နေတဲ့ကြောက်စိအပါဝင်တိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့ဆက်ဆက်မှုတွေရှိနေတယ်လို့ပြောလို့ရပါတယ်။ကချင်ပြည်နယ်ထဲမှာကြောက်စိတူဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့ ဆွန့်ပြစ်မြေစာတွေပျောက်ကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာရာနဲ့ချီပြီးပျောက်ဆုံးမှုတွေရှိနေတယ်လို့တခါတည်းမှာတော့ဒါစင်နဲ့ချီပြီးပျောက်ဆုံးသေဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ။2017ခုနှစ်ထဲမှာတော့ညေစာပေါင်းပျောက်ကျမှုတွေကြောင့်လူတရာစင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းက ကျောက်ဆိတ်တူဖော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်သဘောပေါက်ဝင်ရေးဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေရှိခဲ့ပေမဲ့လည်းကျောက်ဆိတ်တူဖော်ရေးလုပ်ငန်းတွေကတော့ရပ်နားသွားတာမျိုးတွေမရှိသေးပါဘူးရှင်။
မိုင်းအီမာတင်ပေးပို့ခဲ့တာဖြစ်ပါတယ်ကျမတို့အခုဒီ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်တော်ရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်အတွင်းမိုးလေဝသအခြေအနေသတိပေးချက်တွေကိုတင်ပြပေးပါမယ် ရခိုင်ပြည်နယ်အတွင်းမှုတ်တုံအားကောင်းပြီးမိုးကြီးနေတာကြောင့်နောက်၃ရက်အထိဆက်ပြီးရေကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကံယူတန်းတလျှောက်မိုးရင်ချိန်၈လမှအထိရွာသွန်းနိုင်တယ်လို့လည်းပြောပါတယ်။ဒီအကြောင်းပြည်စုံမျိုးတော့ VOA
မြန်မာပိုင်းသတင်းကကိုကောင်းစံဟင်းကသတင်းပေးပို့ထားပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ကံယူတန်းတလျှောက်နောက်၃ရက်အထိမိုးဆက်လက်ရွာသွန်းနိုင်ပြီးမိုးအားကောင်းလာနိုင်တယ်လို့မိုးလေဝသနဲ့
ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးလိုက်ပါတယ်။ရခိုင်မှာတော့တော့၃ရက်တော့ဒီဝန်နေနေရေးဆက်ကြည့်အောင်မနေချင်ပါဘူးနော်။ပြီးသွားရင်တော့မဟုတ်တော့ဒီဝန်တင်းနေတဲ့ကင်မရာမန်တွေကိုနည်းနည်းရောက်သွားမှာနော်။ဒီရခိုင်မှာတော့နည်းနည်းဟောပြပြီးတော့ဟိုဟာလေးနည်းနည်းပြန်ကြတော့မယ်။ကျွန်တော်တို့တော့၃ရက်ရှိတော့ရခိုင်ပြည်နယ်မှာတော့မိုး
တော်ရကျော်မူကတတိပေးထားတာပ
ါသူကတော့လောတယ်တော့ဒီမိုးကြိမ်ပေါ့နော်ဒီတန်လွှဲလို့ဘာလို့မှကျွန်တော်ဟောပေါ့ရှင်းနေမှကြော်တော့ဒီရတဲ့နေထားလေးရှိတယ်ပေါ့နော်ဖြစ်တယ်လို့ဘာလို့ပေါ့နော်တော့ဒီဟိုင်ဂျီနဲ့ဒီလိုမှတော့ဒီနော်အညီမိုးကြည့်တဲ့ရကျွန်တော်တို့အဲဆင်ပြို့မှာပေါ့နော်ရှင်းပြို့ဒီအခြေအနေနေရာရှိတော့ပါ
စခိုင်းမင်းရဲ့အတွင်းမိုးရသွန်းမှုမြင့်တက်ပြီးပြန်ကြချိန်မှာတော့တနင်္သာရီတိုင်းအတွင်းမှာမိုးရသွန်းမှုပြန်လည်မြင့်တက်လာနိုင်တယ်လို့လည်းသူကပြောပါရယ်တန်တွဲမြို့မှာတော့ဇွန်လ19ရက်နေ့ကမိုးရသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေချောင်းရေကျတာတွေကြောင့်တန်တွဲမြို့ပေါ်တွေကရက်ွက်တွေမှာရေဝင်လာနိုင်ပြီးလိုအပ်ပါကပြောင်းရွှေ့နိုင်ဖို့ကိုလည်းလိုက်လံသတိပေးနှိုးဆော်ထားတယ်လို့တန်တွဲမြို့နယ်မိသက်ဦးစည်းဌာနမိသက်ဦးစည်းအရာရှိဦးနေလင်းကျော်ကပြောပါရယ်
ကျွန်တော်တို့ဘက်ကတော့ယူနေတဘာဝဘေးဂျူရင်ကာကွယ်ရေးစီမံခွင့်မှုကော်မတီရှိပါတယ်ခင်ဗျာအဲ့ဒီကော်မတီကပဲကျွန်တော်တို့ပေါ့နော်ဒီသင်္ကလာပင်လယ်ဝထဲမှာမုတ်သွန်းလေးအားကောင်းလာတဲ့အတွက်တန်လွေမျိုးနဲ့အတွင်းမှာပေါ့မိုးအဆင်မပြေရွာတက်နေတဲ့အချိန်မှာဒီမိုးလေဝသခမ်းမန်းရှဲတွေရလက်ရှိအချိန်ကစပြီးတော့ပေါ့နော်နောက်လာမယ့်၄စီးရှင်းနာကြီးအထိရခိုင်ပြည်နယ်မှာမိုးရွာတက်မှုတွေပုံများလာနိုင်တယ်အဲ့ဒီအတွက်ကြောင့်ဒီတန်လွေမျိုးနဲ့အတွင်းမှာရှိတဲ့ရေချောင်းတစ်ပေးမှာနေထိုင်နေတဲ့သူတွေအနေဖြင့်ချောင်းရင်မြင့်တက်လာတဲ့အခါကျရင်ကျွန်တော်တို့ရေလွှမ်းမှုတွေကြောက်ကပားတွေပြိုတာတွေဒီကုန်းမြင်းပိုင်းတောင်ဆောင်ဒေသတွေမှာမြေပြိုတဲ့သဘာဝဘေးအန္တရာယ်တွေကြုံတွေ့နိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ဒီမှာမြေနှင်းပိုင်းဒေသတွေကိုရေဝင်ရောက်လာနိုင်တဲ့အနေအထားတွေရှိတဲ့အတွက်ကြိုတင်ပြီးတော့သတိပြုနိုင်ဖို့အတွက်နဲ့သဘာဝဘေးကြိုတင်ကာကွယ်ရေးစီမံခန့်ခွဲမှုကသက်မှတ်ပေးထားတဲ့နေရာတွေပေါ့အဲ့ဒီနေရာတွေကိုကျွန်တော်သက်ဆိုင်ရာဌာနတွေအပိပိချက်အလံပေးမှုရရှိတာနဲ့ဆက်ရှင်ရှင်ပြောင်းနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ဖို့အတွက်ဒီဌာနလေးတင်ထားတယ်လို့ပေါ့နော်သူတို့ဘက်ကလည်းအပြစ်ပေးမှုဆိုတဲ့အနေထားလေးအဲ့ဒါလေးရှိပါတယ်ခင်ဗ
ျဂျွန်လ18ရက်နေ့အစ7ရက်နေ့ကလည်းကချင်ပြည်နယ်ဖားကန့်ဒေသတွေမှာမိုးသေးတံစွာရွာသွန်းပြီးဒေသခံအများအပြားရေကြီးမှုနဲ့ရေဆန့်ခဲရပါသေးတယ
် VOA မြန်မာပိုင်းသတင်းတော်ကုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းကအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းကိုလည်းဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရမှာပါ။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားနဲ့ရှိုးဝဲဘူပေါင်းကြံစီခဲ့တာမရှိရင်တောင်ယူကော့ပွဲမှာရုရှားဝင်ရောက်ဆွဖက်ခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတရားရေးကိုဝင်ရောက်နှောက်ယှက်ခဲ့တာရှိမရှိစစ်ဆေးခံနေရတယ်ဆိုတဲ့သတင်းတွေဝါရှင်တန်နိုင်ငံရေးတိုင်းဝိုင်းမှာပြန့်နှံ့နေပါတယ်သမ္မတထရန့်ရဲ့ဥပဒေကြီးရအဖွဲ့ကတော့မီဒီယာတွေမှာဖော်ပြနေတဲ့သတင်းတွေမဟုတ်ဘူးလို့ညင်းဆိုပါတယ်ဒါပေမဲ့လည်းတွစ်တာလူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းတွင်သမ္မတထရန့်ရဲ့ရေးသားချက်တွေကြောင့်လူတွေကြားဒီကြောင်းပို့ပြီးတော့စိတ်ဝင်စားကြဖြစ်လာနေပါတယ်ဒီလစောစောပိုင်း FBI ဒါရိုက်တာဟောင်း James Comey လွှတ်တော်ရှိသက်သေထွက်ဆိုခဲ့တဲ့အချိန်ကလည်းသူရာထူးကထုတ်ပယ်ခံခဲ့ရတဲ့မေလအထိယူကော့ဝဲကိစ္စရုရှားရဲ့စွပ်ဖက်မှုမှာသမ္မတထရန့်ကိုပြစ်မှတ်ထားပြီးစုံစမ်းစစ်ဆေးတာမျိုးမရှိပါဘူးလို့ပြောဆိုခဲ့ပါတယ်
Counter Intelligence Investigation of Mr. Trump
Mr. Trump ပေါ်မှာတံပြန်ထောက်လန်းတာမျိုးမရှိပါဘူးလို့ Comey ကထွက်ဆိုခဲ့တာပါဒီနေ့ဒီလေရုရှားရဲ့ဆိုင်ဘာရှိုးဝဲထူပေါ်မှုမှာသမ္မတထရန့်ကိုတရားစွဲဖို့လုပ်တာမျိုးလူသိရှင်ကြားထောက်ထားဘာမှထွက်မလာသေးပါဘူး။ဒါပေမဲ့လည်းသမ္မတအနေနဲ့တရားရေးကိုဝင်ရောက်နှောင့်ယှက်ခဲ့တာမျိုးရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကစုံစမ်းနေတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပါလေ။ FBI ဒါရိုက်တာဟောင်း James Comey ကလည်းသမ္မတသူ့ကိုယာလူကမဖယ်ရှားခင်ရုရှားရေးစုံစမ်းမှုတချို့ဆုံးသောင်းဖိအားပေးခဲ့တယ်ဆိုပြီးအခုလိုသက်သေထွက်ဆိုခဲ့တာပါ။
He was asking for something and I was refusing to give it.
ကျွန်တော်ဘက်ကမပေးနိုင်ဘူးလို့ညင်းဆိုနေတဲ့ကိစ္စကိုသူကတောင်းဆိုခဲ့ပါတယ်။ကျွန်တော်ဟာရုရှားအရေးစုံစမ်းစစ်ဆေးခဲ့တာကြောင့်ယာရုကဖယ်ရှားခံခဲ့ရတာဖြစ်ပါတယ်
။ဒီလို James Comey သက်သေထွက်ဆိုခဲ့တာကြောင့်လည်းသမ္မတအနေနဲ့တရားရေးမှာနှောက်ယှက်ခဲ့တာမျိုးရှိမရှိစုံစမ်းစစ်ဆေးခံရနိုင်တယ်ဆိုတဲ့သတင်းတွေထွက်ခဲ့တာဖြစ်ပါတယ်။သမ္မတရဲ့ရှင်နေ Matt Kuzowitz ကတော့
As part of any
process ဆိုပေမှုစုံစမ်းနေတဲ့ကိစ္စနဲ့ဆက်နွယ်ပြီးသမ္မတအပေါ်မှာဘာမှစုံစမ်းတာမျိုးမရှိဘူးဆိုပြီးညှင်းဆုံနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းဘက်ကပဲသမ္မတထရန့်ကသူ့အပေါ်မှာ FBI ဒါရိုက်တာကိုယာတူကထုတ်ပယ်ခဲ့တဲ့ကိစ္စကြောင့်စုံစမ်းစစ်ဆေးတာတွေလုပ်နေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။သူ့အပေါ်စုံစမ်းမဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့လုပ်ရက်ကတမင်အပြစ်ရှာတဲ့လုပ်ရက်ဆိုပြီးတော့လည်းဝေဖန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒီမိုကရက်ထက်လွတ်တော်မှအရွန်ရှရစ်ကတော့ ABC ရုပ်သံကနေအခုလိုပြန်လည်ထိုးတက်ပါလေ
The president wants to take down Bob Mueller
သမရကဘော့မူလာကိုကြိုပြီးချိုးနှိမ်ထားခြင်းပါတယ်သူရှိနေတွေကလည်းဘော့မူလာကိုမလှုပ်ရှားနိုင်တာမျိုးလိုချင်တာပါဘာလို့လဲဆိုရင်အဖေကဘော့မူလာဘက်ကဘလို့ပဲစုံစမ်းစစ်ဆေးချက်ဆိုပြီးထွက်လာအခြေမြင့်မရှိဘူးဆိုပြီးတုံ့ပြန်လို့ရအောင်လို့ပါစုံစမ်းစစ်ဆေးရေးမှုဟာယုံကြည်စိတ်ချလို့ရတဲ့သူတယောက်မဟုတ်ဘူးဆိုပြီးသူဘက်ကဖော်ထုတ်လာသမျှကိုကြိုကာထားဖို့လုပ်တာပါ
။သမ္မတဥက္ကဝေသူတွေကတော့ဒေါ်နယ်ထရန့်ဘက်ကစိတ်ဆိုးမယ်ဆိုရင်လဲစိုးခွင့်ရှိတယ်ဆိုပြီးပြောဆိုနေပါတယ်။အောက်လွတ်တော်ဥက္ကဋ္ဌဟောင်းနယူဂင်ဂရစ်က ABC ရုပ်သံကိုအခုလိုပြောပါ
တယ်
။ကျွန်တော်ထင်တာကတော့သူဒေါသထွက်နေပုံရတယ်။ထရန့်ကသူပြောနိုင်တာကသူရုရှားနဲ့ပတ်သက်လို့ဘာမှမသိဘူး။ကိုမီကိုရိုင်ကလည်းသူရုရှားနဲ့ပတ်သက်လို့ဘာမှလုပ်ခဲ့တာမရှိဘူးဆိုတာသုံးငိမ်ပြောသွားတယ်။ရုရှားနဲ့သူနဲ့ပတ်သက်တယ်ဆိုတဲ့သက်သေအထောက်ထားတဲ့လွတ်တော်မှာဘယ်သူမှမပြနိုင်ဘူး။ဒါပေမဲ့အနည်းဆုံး၈နှစ်အထိတီးကြားလွတ်လပ်တဲ့ကောင်စီကနေဒီကိစ္စလာပြီးရှုံ့မဲ့ပုံရှိနေတယ်ဆိုပြီးဒေါသထွက်နိုင်ပါတယ်။
သမ္မတထရန့်ကိုရုရှားရေးစုံစမ်းမယ်မစုံစမ်းဘူးရွေချက်ရှိမရှိဆိုတာစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာပဲသိနိုင်တဲ့ကိစ္စပါဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေအားလုံးပြည်စည်းသွားတဲ့အချိန်ထိသူ့လူတွေကိုထုတ်ဖော်ပြောဆိုမှာတော့မဟုတ်ပါဘူးဒီကိစ္စကနောက်ထပ်တစ်နှစ်လောက်ဒါမှမဟုတ်လတော့ကြာကြာနိုင်ကြောမှာခင်ဗျာ
ဥဒ ိန်ထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်သောရရှင်များခင်ဗျာမြန်မာနိုင်ငံမှာတက်တူဝင်တဲ့ဆန်ဆမ်မွေအောင်စင်းတွေထွက်လို့ပြောရသူပြောနေသလိုပဲဆမ်မွေဝဲမအောင်လို့ကိုယ့်ကိုယ်အဆုံးစီရင်နေသူအောင်ရှိရဲဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆန်ဆမ်မွေဝဲကဘဝတစ်ခုလုံးအတွက်အဆုံးဖြတ်ပေးနေတော့မလားဂုံနူးတွေနဲ့အောင်တဲ့သူတွေကရောအမှတ်ကောင်းမှတက်ရတဲ့တက်တူတွေကိုပဲရွေးချယ်နေရတော့မလားဆိုတော့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးပြီးမဲ့ပုံကူတွေလည်းဒီလိုင်းပေါ်ရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီမြန်မာနိုင်ငံပညာရေးစနစ်ပြုဝင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ကတော့တူတူမာရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ကျွန်တော်ဆန်တန်းနေဆာမေဘွားဟိုចောင်းသားတွေရဲ့ဘဝကိုအဆုံးဖြတ်ပေးနေတော့မလားအမှတ်ကောင်းတဲ့လူတွေလည်းဝါသနာပါပါမပါပါအမှတ်ကောင်းမှတက်ရတဲ့ចောင်းတွေကိုတက်နေကြတော့မလားတော့တူတူမာရဲ့ဟိုဟုတ်တယ်ဆိုလို့ရှိရင်လည်းဘာကြောင့်ဒီလိုဖြစ်နေတာလဲ
ဟုတ်ကဲ့ပါဟုတ်အစ်မမတူတူမာပါဟုတ်အစ်မကအနေနဲ့မှာလဲပါဝင်လို့ကျွန်မကဒီဆရာတွေကိုဒီဝေဖန်ပိုင်းခြားစဉ်းစားရဲ့ critical thinking သင်ကြားရေးနည်းလမ်းတွေပေးနေတဲ့ဆရာမတူတယ်ပေါ့နော်အဲ့တော့အဲ့အတွေ့အကြုံတွေဟောမှုတည်ကျွန်မအဆင်ပြေပြပါမရှင်ဟုတ်အဲ့တော့ကျွန်မအဓိကပြောချင်တာတော့ဆရာခုနကဆရာမေးတဲ့ဟာတွေကတော့လက်ရှိမှာတော့အဲ့ဒီပုံစံအတိုင်းပဲဖြစ်နေပါသေးရဲ့ပေါ့နော်ဘာလို့ဖြစ်လဲဆိုတော့လေအဓိကပြဿနာကတော့ဆရာကျွန်မထင်တယ်ဒီဟိုကျွန်မအခြေခံပညာပြီးဆုံးခြင်းနဲ့ကျွန်မတက္ကသိုလ်ဝင်ဝင်ဆံမေးပွဲတွေတစ်ခုတည်းဖြစ်နေတာကပြဿနာပါအဲ့တော့မအားလို့နားလေတလောက်နိုင်ငံတကာမှာတက္ကသိုလ်ဝင်ဝင်ပုံစံတွေမျိုးမျိုးရှိတယ်။အဲ့တော့ဒါပေမဲ့မြန်မာနိုင်ငံမှာလို့တော့စေတန်းရမှတ်တစ်ခုတည်းနဲ့တက္ကသိုလ်ဝင်ဝင်ပေးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်။အဲ့တော့ကျွန်တော်တို့အခုလက်ရှိကျင့်သုံးနေတဲ့ဒီအလွတ်တမတ်ဖြေဆိုရတဲ့စာမေးပွဲတွေကဒီပြောကျွန်တော်တို့ဒီအရေးသွေးရှိတဲ့ပညာရေးလည်းမရတယ်လို့ပေါ့နော်။ကျွန်တော်တို့ဒီအစင်းမြင့်ပညာကိုလူတိုင်းသွားနိုင်တဲ့အခွင့်အရေးကလည်းအရန်နေပါတယ်။ဒါလို့ကျွန်တော်ကျွန်တော်တို့ဒီကျောင်းသားတွေကသူတို့တည်ယူခြင်းနဲ့ဘာသာရေးတွေကိုလည်းရွေးချယ်တည်ယူဖို့ဆိုတဲ့အခွင့်အလမ်းဆိုရမရှိအဲ့တော့အရေးသွေးရောအခွင့်အလမ်းရောရှုံရှုံနေဒီစေတန်းစာမျိုးပဲကြောင့်ခုနကပြောတဲ့ဟာတွေလည်းဖြစ်နေတယ်လို့ကျွန်မတို့အဓိကပြဿနာနဲ့ဘာကြီးရှုံရှုံလဲဆိုတော့ကျွန်မကပြောချင်တာတချို့ကတော့ပြောတယ်အဲဒီနေ့နည်းနည်းအောင်ချက်တက်လာတယ်ပေါ့နော်မနေ့ကဆို29.9လောက်ပဲရှိတယ်ဒီတင်တော့33.8လောက်ပဲအဲ့လောက်အောင်ချက်ရှိရပေါ့နော်ဆိုတော့အဲ့လိုအောင်ချက်တိုးလာတာတွေကိုတချို့ကတိုးတက်လာတယ်လို့ထင်တယ်ဒါပေမဲ့လက်တွေ့ကဒီစာမျိုးဝဲတွေကအခုတည်းရှိကျွန်တော်အလွတ်ကျမှတ်ဖြစ်ဆိုနေရတဲ့စာမွေးအဆင့်တွေပဲရှိသေးတယ်ဒါပေမဲ့အဲ့မှာနှစ်ဆင်လေးလာလိုက်တော့လေအဲနှစ်ဆင်ကျွန်တော်တရားဖြစ်ရင်30လောက်ပဲအောင်ပြီးတဲ့စာမျိုးဝဲပုံစံတွေဖြစ်နေတဲ့အတွက်အဲ့ဒါကတော်တော်အနေရရှိရလို့ထင်တယ်ဒီတိုင်းတော့ရင်တော့အနေရရှိရပေါ့နော
်
ဆိုတော့ကျွန်တော်တို့ကတော့ပြဿနာကိုတကယ်ဆွေးနွေးဖြေရှာပြီးတော့ပြောင်းလဲပြစ်ဖို့လိုတယ်အဲ့တော့တကယ်တမ်းပြောင်းလဲဖို့လိုတယ်လို့ယူဆရရတော့ကျွန်တော်တို့ဒီလက်ရှိချင်းတုံးတဲ့ဆံပွဲကိုကြည့်ရတဲ့အချိန်
โอเคမတ်တူမှာကျွန်တော်တို့ဒီပြောင်းလဲမဲ့ဆံပွဲနည်းနည်းပြန်ပြီးတော့ကျွန်တော်တို့ကျွန်တော်နောက်တစ်ပိုင်းမှာဆက်ဆွေးနွေးကြမှာ
အဲ့ဒါကြီးပါကျွန်တော်တို့ဒီပါလေးပြောင်းတဲ့စဉ်းစားချက်တွေတော့စဉ်းစားဖို့လိုတယ်ထင်တယ်ဒါကြောင့်အဓိကနဲ့ဒီကပြဿနာတွေနဲ့ကျွန်တော်တို့ခုနက
မတ်တူမှာကျွန်တော်တို့လေဒီဟိုဘာရင်ပြင်မှုစင်မှုကောင်းလဲဆိုရအောင်ဒုတိယပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးဖို့ရည်ရွယ်ထားပါရဲ့အဲ့တော့ဟိုကျွန်တော်ကျန်တဲ့လူတွေလည်းလောလောဆယ်အလှည့်ပေးလိုက်ချင်ပါသေးတယ်ဟိုနောက်တစ်ခုကတော့ကျွန်တော်ဒီဆရာများတမကဆရာဦးတုတ္တပါဟိုအရင်ဆုံးတော့ကျွန်တော်ဟိုသူဆရာတို့ရဲ့သဘောထားကိုပထမတစ်ပိုင်းအနေနဲ့သိချင်တာကတော့ဒီစင်တဲ့ဆောင်မွေးဝဲကဒီကျောင်းသားတွေဘဝကိုအခုချိန်ဒီအဆုံးဖြတ်ပေးနေတော့မယ်ဆိုတော့ဆရာမတူတူမှလည်းပြောတော့ပါတယ်ဆိုတော့ဟိုဒီကိစ္စနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီစနစ်မှာဘာတွေမှားနေလဲဟိုဆရာအနေနဲ့ဘယ်လိုမြင်လဲ
အော်မှားနေရဆိုတော့ပေါ့နော်ဟိုပြည့်90လောက်ပဲမှားခဲ့မှာအခုမှစပြင်တာပေါ့အခုတော့ကျွန်တော်တို့အမှားတွေကတော့အများကြီးပေါ့နော်ဒီတော့ကျောင်းသားတွေပြင်ပန်းတယ်လို့မိသားရေလည်းပြင်ပန်းတယ်ဆက်ဆံသားတွေလည်းပြင်ပန်းတယ်အားလုံးဒါဒီကျွန်တော်တို့ဆယ်တန်းကြီးဟိုဘဝတစ်ခုအဆုံးဖြတ်မဖြစ်တင်ဘူးဒါကြောင့်မို့ကြောင်းမယ်ဘယ်နည်းနဲ့ကြောင်းမလဲအဲ့တော့အခုပညာရေးဝန်ကြီးဌာန2016-2021ဆိုတော့ကျွန်တော်ပညာရေးမဟာဗျူဟာစီမံကိန်းပေါ့နော်အဲ့ဒါချထားပြီးအဲ့ဘဝနေရောသူအခုမူလတန်းသူငယ်တန်းတန်းနေရောစပြီးတော့ပေါ့နော်ပထမတန်းစပြီးတော့ဒီတနည်းချင်းတစ်ချင်းပြင်လာပြီအဲ့တော့ကျွန်တော်တို့အတူရလက်တစ်ခုတော့ရလာမှာပေါ့နော်အခုချက်ချင်းကမှားခဲ့တဲ့90အမှားကြီးကျွန်တော်တို့အခုချက်ချင်းတောက်ပြည်လို့မရဘူးအကျင်လဲလို့လေဟိုအရင်တော့အာနာရှင်ပညာကြီးဖြစ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒါယူဟိုမဖြစ်မနေလောက်အောင်ဆိုတော့ဒီလိုမျိုးပြဿနာတွေကရှိတာကအဲ့တော့အခုစပြင်ပြီဆိုတော့ကျွန်တော်တို့နိုင်ငံတကာအတိုင်းဝိုင်းအကူအညီရဲ့အတွက်အများကြီးတော့ဟိုကောင်းလာပြီလို့ထင်တာပေါ့နော်ဒါပေမဲ့လောလောဆယ်ပြီတော့ဒီဆယ်ဆောင်ကိုကျွန်တော်တို့ကပြင်လို့မရသေးဘူးပေါ့အဲ့တော့ဘယ်နည်းနဲ့ပြင်လဲဒါတို့အရေးတကြီးစဉ်းစားရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့โอเคကျွန်တော်နောက်တစ်ခုကတော့ဒီပညာရေးလုပ်ငန်းတွေလုပ်နေတဲ့ဒီကိုမင်းသွေးတစ်ပါကိုမင်းသွေးတစ်ကပညာဒါနသင်တန်းကျောင်းဆိုပြီးဖွင့်လှစ်ထားဆိုကိုမင်းသွေးတစ်ရဲ့သဘောထားလဲဆွေးနွေးပါဦးခင်ဗျာ
ဟုတ်ကျွန်တော်တို့ကတော့ဒီဆရာဆောင်ဝဲရမတ်တခုနဲ့ဘောတချောင်းလုံးဆုံးဖြတ်တာကိုကျွန်တော်တို့မသိပါဘူးဟိုကတော့ကျွန်တော်လက်မခံဘူးပေါ့လေဟိုတကယ်တမ်းကျတော့နိုင်ငံတကာမှာဒါမွတ်စလင်မရှိဘူးဒီစနေကလည်းခင်းတော့ပြန်ဆွဲနေစနေဖြစ်တယ်ဆိုတော့ကျွန်တော်တို့ကဟိုအတွေ့အကြုံရပြောရမယ်ဆိုလို့ရှိရင်ဒီနိုင်ငံရဲ့ပညာရေးစနေကဒီတပည့်ဘက်ကအကြောင်းသားဘက်ကနေပြီးတော့ဆရာတို့မဟုတ
င်းမြင်မှုရကိုင်းတို့တို့တင်ဒီလိုပုံစံကြီးဖြစ်နေပေါ့ဒါဆိုလို့ရှိရင်ရွေးချယ်မှုဆိုတဲ့အပိုင်းမှာလည်းငွေကြီးပါလာပြီအဲမိဘတွေရဲ့ဟိုကြိုးစားအထောက်အမှုတွေပါလာအဲ့တော့ဒီဘဝတစ်စိတ်ချိုးလို့ပြောလို့ရတယ်ဘဝတစ်စိတ်ချိုးပြောင်းလဲလို့ပြောလို့ရတယ်ဒီဆယ်ရက်ဆောင်လို့ပွဲကိုချမ်းမတ်နဲ့တခုနဲ့ဆုံးဖြတ်တဲ့အခါမှာကလေးရဲ့ဘဝတစ်လျှောက်လုံးမှာ၃နာရီမိကုန်းတခုတည်းကပဲသူ့ရဲ့ဘဝအကောင်းဆုံးဆုံးဖြတ်သွားတာမျိုးကမဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်တခြားသူ့ရဲ့ဝါသနာတို့ဒါသူ့ရဲ့ဟိုရင်းမှန်းချက်တူဆိုတာလည်းထက်တင်စဉ်းစားမယ့်အခြေအနေရှိရတယ်။တနေ့မှာ၁၀ယောက်ပြည့်၃ယောက်အောင်ကျန်တဲ့မအောင်ခဲ့တဲ့9ယောက်တော့ကျွန်တော်တို့ဘယ်လိုပူဇော်ပေးမလဲဒါမှမဟုတ်သူတို့ရဲ့ဘဝရဲ့ကျွေးချယ်ကိုသူတို့ဝါနာကိုကျွန်တော်ဘယ်လိုလုပ်ပေးမလဲဆိုရယ်ဟိုဖြည့်စည်ရတဲ့ပညာရေးစနစ်မျိုးကျွန်တော်ပူလူလာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့အခုစီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းမော်ရောက်နေပါတယ်။ကျွန်တော်မြစ်တာရက်ခိုင်ညနာတခုကတော့ဟိုလူရင်းတူရှင်းနည်းနည်းဆွေးနွေးပြပါအခုကပါဝင်ညီနဲ့ပုဂ္ဂိုလ်ရဲ့နည်းနည်းများနေတဲ့အတွက်အားလုံးကိုလည်းပါဝင်ခွင့်ရအောင်အချိန်ပေးခြင်းလို့ပါ။အရင်ဆုံးတော့ကျွန်တော်ရန်ကုန်မြို့ကကိုစလိုင်းပွေကုံပါစလိုင်းပွေကုံသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ Okay ဒီပင်ရေးစနစ်ကတော့ပြောင်းဖို့လိုတယ်။ဥပမာအောင်ချက်ပူကောင်းအောင်လုပ်ဖို့လိုမယ်။ High School Graduate ပုံစံပြောင်းပြီးတော့မှအခုစေတားမှာအဲ့လိုမျိုးတချို့ဘွားတွေကတော့စာတင်လို့မရတော့ဘူးအဲ့တော့စာဆိုတာတင်ရတာဟို16နှစ်တင်တဲ့သူနဲ့16နှစ်တင်တဲ့သူတွေကသူတို့အတွေ့ခေါ်ကအရန်ကွာသွားပြီဆိုတော့ကျွန်တော်တို့စဉ်းစားတာကအဖတ်တို့အောင်တာတို့ဘွေတို့ကိုပဲတက်ကြထားပြီးတော့မှပညာတင်တော့ဘယ်ရောရမလဲတင်တဲ့ဥစ္စာကို apply လုပ်နိုင်ဖွယ်အတွက်အင်မတန်မှအရေးကြီးတယ်အဲ့ဒါကြောင့်ဒီအောင်ချက်ပူများဖွယ်အတွက်ရနောက်ပြီးတော့မှလူတော်တော်များများဟောရေးဟောပါလေနှစ်ရှိ16နှစ်16နှစ်အတိစာဆက်လက်တည်နိုင်အောင်လမ်းဖွင့်ပေးဖို့လိုနေတယ်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။အဲကျွန်တော်တို့နောက်တူဦးကတော့ကျွန်တော်တို့ဒီ American ပြည်သူ Virginia Tech သူကဟိုမြန်မာပါမောက်ကတူဦးပါ။အဲဆွေးနွေးနိုင်ပါတယ်ခင်ဗျာ။ကျွန်တော်သူလည်းလေလိုင်းပေါ်မှာရောက်နေပါတယ်။အဲ
ကျွန်တော်ဆွေးနွေးနေတာတော့အပိုင်းနှစ်ပိုင်းရှိပါတယ်ခင်ဗျာ။ဒီပိုင်းကတော့ဒီနေ့ကြားနေရတဲ့ပြည်နေကကလေးတွေအတွက်ဟလာအမှန်နဲလို့အမှတ်တက်သေးတာတို့အမွေမအောင်လို့တတ်သေးတာလို့ဆိုရယ်ကလေးတွေအတွက်ကိုကျွန်တော်ရည်ရည်ပြီးပြောချင်ပါတယ်။နောက်တစ်ပိုင်းကတော့ပညာရေးစနစ်နဲ့ပတ်သက်ပြီးအကြံပေးချင်တဲ့အပိုင်းပါ။အဲတော့ကျွန်တော်ကိုရီလီနဲ့ပဲကျွန်တော်ပထမဆုံးတင်ပြလိုပါတယ်။ပထမကတော့ကျွန်တော်နေရအောင်တော့1980ဝန်းကျင်ကပေါင်းခဲ့တာပဲ။ကျွန်တော်တို့အောင်ချိန်ကာလတုန်းကမြန်မာတိုင်းကတနင်္ဂနွေလုံးမှာ7ရာခိုင်နှုန်းပဲရှိပါတယ်ဆရာတော်အောင်ချက်ကကျွန်တော်မြို့နယ်အနေနဲ့ကြည့်ရင်9ရာခိုင်နှုန်းပဲရှိပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ကဘယ်လိုဖြစ်လာလဲဆိုတော့အဲ့ကျွန်တော်နေမှာပဲဒီဆယ်တန်းရောက်တဲ့နေ့မှာအင်္ဂလိပ်စာဆရာမမရှိပါဘူး။ဘာလို့မရှိလဲဆိုတော့ကိုရန်းလောက်တည်းအားဆရာမတွေကအပြောင်းလဲတွေလုပ်ပြီးဆယ်တန်းရောက်တဲ့အချိန်မှာကျွန်တော်ကဆရာမနှစ်ယောက်စလုံးအင်္ဂလိပ်စာတင်အင်္ဂလိပ်စာနှစ်ဆိုတဲ့ grammar တင်တာနဲ့ reader တင်တာနဲ့အဲနှစ်ယောက်စလုံးမရှိတဲ့အချိန်မှာကျောင်းဆရာကြီးကတပတ်မှတစ်ချိန်လောက်ပဲနည်းနည်းပါးပါးတင်ပြီးတော့ကျွန်တော်တို့ကျောင်းကတော့နားပါသူတင်ရတော့ကျူရှင်လည်းမရှိဘူးအဲ့ချိန်ကအဲ့တော့ကျွန်တော်တို့ကဒီအားပဲဖြီးပြီးစ조사တဲ့အချိန်မှာကျွန်တော်တို့စိန်ပေါ်တို့ဘာလို့ရန်ကုန်ကကြောင်းနေလို့တော့မပြီးတော့မလဲဗျာအဲ့တော့အမှတ်နေတာပေါ့အမှတ်နေတဲ့ကြားထဲမှာကျွန်တော်တို့တိတ်ပံပညာဘာသာတွေတခြားဘာသာတွေအောင်ဘလောက်ကအမှတ်ကောင်းကောင်းအဲ့ဒီခေတ်ကပူဆိုးတာကဘာဖြစ်လဲဆိုတော့အမှတ်ကောင်းတယ်အမှတ်ကောင်းတယ်နဲ့မယူဘဲနဲ့ IELTS လို့ခေါ်တယ် Intelligent Level Aggregate ဆိုတဲ့ဟာနဲ့ယူတဲ့အခါကျတော့ကျွန်တော်တို့တပည့်ကပိုနာသွားတာပေါ့အဲ့ဘုံနာတော့ကျွန်တော်တို့ကျွန်တော်တို့မိဘတွေဖြစ်စီကျင်တာကျွန်တော်တို့ဖြစ်စီနေဘာသာရက်တွေတော့မရဘူးမရဘူးနဲ့စိတ်တက်ကြသလားဆိုတော့မကြဘူးကျွန်တော်မိဘကကျွန်တော်ကိုယ်၌ကရောစဉ်းစားတယ်ရောက်တဲ့နေရာမှာရောက်တဲ့ဘာသာရက်ကိုရောက်တဲ့တက်ဆိုမှာအကောင်းဆုံးအတော်ဆုံးဖြစ်အောင်ကြိုးစားအဲ့ဒါဆိုရင်တနေ့ကျရင်ဘဝအောင်မြတ်မှာပဲကျွန်တော်ဒီနေ့လူငယ်လေးတွေကိုအဲ့ဒါလေးကျွန်တော် share လုပ်ချင်တာပါကျွန်တော်ဘဝဟုတ်က
ဲ့
ကျွန်တော်အဲ့ဒီမှာရင်တက်ကတို့ရောက်ပြီးပြီးတော့တက်ကတို့မှာပဲကျွန်တော်တင်ချာမေကြာကိုရောက်ခဲ့ပါတယ်သင်္ချာမီယာရောက်ပြီးတော့အဲ့ဒီရပဲအဲနောက်ဆုံး၄ဘာသာ၅ဘာသာဂုံထွက်ပြီးစိန်ဘောကျောင်းဝင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်အကုန်လုံးသူတို့ဘီးလောက်တယ်ကျွန်တော်နံပါတ်၁ပဲထွက်ခဲ့အဲ့တော့ထွက်ပြီးတော့နောက်ဆုံးကျွန်တော်သင်ပေါ်ရင်စင်ပေါ်ကောက်ဆိုတော့ကျွန်တော်ပညာသင်၃ခုလောက်စက်တိုက်ရခဲ့ပါတယ်အဲ့တော့ကျွန်တော်ဘဝမှာတော်တော်လေးကိုအောင်မြင်ခဲ့တာရှိပါနောက်ဆုံးအမေရိကန်မှာတက်ကူဆရာတယောက်ဖြစ်နေဗမာခတ်တယောက်ဖြစ်နေကျွန်တော်လှုပ်လှုပ်နေပါတယ်အဲ့တော့ကျွန်တော်ပြောချင်တာကကလေးတွေဟာအမှတ်ပြ၃၀နားအောင်ယုံလေး
ပညာရေးစနစ်ပိုင်းရတော့ဒုတိယပိုင်းမှာကျွန်တော်ဆက်ပြောပါမယ်မေးရအောင်ဟုတ်ကဲ့ဆရာကြီးအဲ့တော့လေးကိုကျွန်တော်ဆရာကိုပြီးရင်ကျွန်တော်တစ်ခေါက်ပြန်လှည့်ပြောရမယ်ကျွန်တော်တို့ဒီပညာရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးတဲ့အခါကြလို့ရှိရင်လောလောဆယ်ဆရာပြောတာရေဦးရောက်မယ်ဆိုလို့ရှိရင်တော့ဒီစနစ်ဆောင်မှုရဲ့ဟိုမအောင်မြင်လို့ရှိရင်လည်းပဲဟိုလက်မရှိအောင်ရှုံးဖို့ပြီးဆရာ အနည်းဆုံးစီးရီးကလေးကနေအမြင့်ဆုံးပညာရှင်တွေဖြစ်ချင်းဆယ်တန်းတော့အောင်ရပါမယ်အမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေလည်းရှိနေသေးပါတယ်ခက်တာကဝါဒနာဆိုတာဘယ်နှထားမှမသိပါဘူးတဲ့အမှတ်ကောင်းခြင်းနဲ့ယောဂဆွနေတာနှစ်ပေါင်း50ကျော်ပါပြီတဲ့ဆယ်အမောင်သူတွေအတွက်အလောက်ကန်ခွင်လန်းကလည်းရှားပါနေသေးပါတယ်လေသမားအလုပ်သမားလှုပ်ခြင်းသူနှစ်ထိဆိုရင်လွန်ရကြပါလိမ့်မယ်ဝါဒနာကိုပြုထောင်ပေးပြီးကြီးမြောင်မြေတော်မြောက်ပေးမယ်စနစ်ကလည်းမရှိသေးပါဘူးတိုင်းပြည်ရဲ့တာဝန်ကမသေးလာပါဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာဆိုတော့ဒီဆယ်ဆောင်မှုအတွက်ဟိုအချိန်တွေငွေတွေကုန်ရတကယ်တော့ကျောင်းသားတွေကျောင်းသားမိဘတွေနေမကပါဘူးတိုင်းပြည်အတွက်လည်းနင်းနာပါတယ်ဒါနဲ့များဘာကြောင့်ဒီစနစ်ကိုကျွန်တော်တို့ကဟိုအခုလောက်အချိန်နှစ်ပေါင်း50လောက်ဟိုကြာကြာအထိမပြင်းနိုင်မဲ့ဖြစ်ခဲ့ရလဲဟိုမတူတူမှာသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဆရာခုနအလုံးလေးပြောတော့အထင်မှာတော့ကျွန်တော်တို့စေတန်းဆံမိဖို့ကတော့တော်တော်လေးကိုအဟန်တာဖြစ်နေရည်ရှေးအဟန်တာခုနကကျွန်မလည်းပြောတယ်ဟိုဟိုဒီအရေးတူရောတော့လက်တွေ့ပေါ့အသုံးချလို့ရတဲ့ပညာရေးပုံစံကိုလည်းလေ့ကျင့်ပေးနေရမှာပဲနဲ့ကျွန်တော်တို့ဒီအလုပ်ကျမှတ်ပြီးတော့ပေါ့နော်ပြန်ဖြေဆိုနေရတဲ့ဆံမိဖို့ကြီးကိုပဲဥတည်နေတဲ့စစ်စေးဟိုစစ်စေးပုံစံအောင်ပဲတွားနေဒီထဲကမှခုနဟိုဆံမိဖို့ကြလို့ကိုဘဝကိုကိုပေါ့နော်စိတ်ကြက်လက်ပြက်နဲ့လုံနေတဲ့ဟာဒီကတည်းရှိလာတယ်ဆိုတာကိုတွေ့တဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီဒီစေတန်းဆံမွေးကအန်ဒီရရှိရဆိုရင်အသုံးတော့သုံးတာအဲ့ဒီအန်ဒီရကတော့ဘာလို့လဲဆိုတော့ခုနကအလွတ်ကျမှတ်တဲ့ပုံစံတွေပြောင်းအောင်မအောင်မပြောင်းသေးဘူးပေါ့နော်အဲ့တော့အလွတ်ကျမှတ်တဲ့ပုံစံတွေကိုစားထိုးရမယ့်ပုံစံတွေလည်းကျွန်တော်တို့အကြံပေးကြတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကျွန်တော်တို့တော့ဒီကျောင်းသားတွေအတွက်လိုအပ်တဲ့စွမ်းရည်တွေဖြစ်တဲ့ကျွန်တော်တို့မပြဿနာဖြေရှင်းတာတို့ခုနကဒီဟိုကျွန်တော်တို့ဒီနောက်ကတော့ဖန်တီးတဲ့ဟိုဒီထွင်ဖန်တီးတဲ့စွမ်းရည်တို့နောက်ကျွန်တော်တို့ဒီခုန expression scale ပေါ့နော်ပုံထုတ်တဲ့စွမ်းရည်တို့ဒါမျိုးတွေကိုစွမ်းရည်တွေကိုမြင့်တင်ပြီးတဲ့လေးကြည့်ဟိုတင်ကြားရေးပုံစံတွေမဟုတ်ပဲနဲ့ကျွန်တော်ဒီအလွတ်တက်တဲ့ပုံစံကိုပဲတွားနေတဲ့ဆံမီးပွဲမှာပဲကြာရှုံးသွားလို့ဆိုပြီးတော့ပေါ့နော်တခါထပ်ပြီးတော့နိနာထပ်ပြီးဘဝတည်ထဲမှာပါထပ်နိနာတွေအတွက်တော့အနေရရှိရလို့ကျွန်တော်တို့ပြောတာဒါကြောင့်ကျွန်တော်တို့တင်ကြားရေးနဲ့စစ်ဆေးရေးပုံစံတွေမပြင်းမဲ့ဒီတိုင်းဆက်သွားတဲ့ခါကျတော့အဲ့ဆံမီးပွဲကိုပဲကျွန်တော်တို့အမိဘတွေရောကျောင်းသားတွေရောကျောင်းနေရောပေါ့နော်အဲ့တရုတ်တိုက်လိုက်နေတာကိုတွေ့တယ်ကျမတို့အဲ့ဒီဟာအစင်လာတိုက်တရုတ်တိုက်လိုက်နေတာတွေ့တယ်နောက်တစ်ခုကျမတို့ကခုနကလေးတွေကနေစဉ်းစားပြီးတော့ဒီကလေးတွေကူညီချင်တယ်ကလေးတွေရဲ့ခက်ခဲကိုကူညီတဲ့သူတွေကလည်းခုနကျမတို့ပြောနေတဲ့ဟာဟိုရေသွေးရှိတဲ့ပညာရေးတို့စဉ်းစားတွေ့ခေါ်တာတို့ဖန်ပြီးနိုင်တဲ့ပညာရေးတို့ဆိုရင်ဟာကိုလိုက်ကူညီဖို့ထက်စားလို့ရှိရင်အဲ့ဒီဆံမီးပွဲဆိုရင်အသားအဆီးကိုကြော်ဖို့ပဲလုပ်နေရတဲ့အတွက်ထပ်ပြီးတော့ကျမတို့စိုက်ထုတ်လိုက်ရတယ်မှာလုံအားတွေပတ်စံတွေပေါ့နော်အဲ့ဒါတွေငွေတွေအဲ့ဒါတွေအားလုံးကလည်းပြန်အဟောတိကံဖြစ်ကြအောင်အဲ့တော့ကျွန်တော်နိုင်ငံတော်စိုက်ထုတ်လိုက်ရတဲ့ဗန္နာငွေတွေအချိန်တွေရှိတယ်လို့ကျွန်တော်တို့အစိုးရမဟုတ်တဲ့မိဘနဲ့ရဲရွာအဖွဲ့အစည်းတွေစိုက်ထုတ်တယ်ကျွန်တော်ဗန္နာငွေတွေအချိန်တွေလည်းအများကြီးကြီးလိုက်ရတယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကဒီဆံမျိုးဝဲစနစ်ကကျွန်တော်တို့မန္တလေးရဲ့ပညာရေးရောမန္တလေးရေးသွေးပေါ့ပညာရေးရေးသွေးကြဆင်းရတာတွေကိုအဓိကသွားပြီးတော့တက်ရောက်နေတဲ့ဟာဖြစ်တဲ့အတွက်ကျမတို့ကပြင်ဖို့လိုတယ်အဲ့ဒီအဓိကကျမတို့စာသင်ခန်းတွေကနေစပြီးပြင်နိုင်တယ်ဆိုရဲဟာကျမတို့အကြံပေးပါတယ်စာသင်ခန်းတွေမှာကျမတို့ခုနကတင်ကြားနည်းတွေကိုပြောင်းလိုက်ပါနောက်စစ်ဆေးရေးပုံစံတွေကိုပြောင်းပါပေါ့အခုကစစ်ဆေးရေးပုံစံတွေကဆရာရဲ့အခုသင်ခန်းစာအစုံလို့နှင့်လေတို့ကျမတို့နှင့်အစုံလို့ဆိုရဲအစုံပိုင်းမှာပဲစစ်ဆေးတဲ့စစ်ဆေးမှုတွေပေါ့ကျမတို့အဲ့ summative assessment တွေကိုပဲတုံးတာပေါ့နော်အဲ့တော့ဒီကျောင်းသားတွေကိုသင်ယူနေတဲ့အချိန်မှာကျောင်းသားတွေရဲ့အမှသင်ယူမှုသင်ယူနည်းတို့နောက် lower ချက်တွေအားနည်းချက်တွေကျမတို့ဖော်ထုတ်ပြီးဖြည့်ဆည်းပေးတဲ့ဒီစစ်ဆေးပုံစံတွေကိုပြောင်းလဲပြီးတော့ကျမတို့အဲ့ဒီအရာကြီးနောက်ဆရာတွေကိုအဲ့ဒါတွေကိုတင်ကြားပေးနိုင်ဖို့တဲ့ဆရာတွေကိုသင်မောက်သင်တန်းပေးတာလို့ဆရာတွေကိုခွင့်ရေးပေးတာလို့ပေါ့အဲ့ဒါတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုကျမတို့အဲပြန်ထမ်းပေးပြီးတော့အကောင့်ထဲပို့ပေးဖို့လိုတယ်ပေါ့နော်ဒါကလက်ရှိစေတန်းရဲ့ဟန်တာကိုဖြည့်ဆင်းနိုင်တဲ့ပထမအဆုံးအဆင့်ကိုကျမဆွေးနွေးပေးရဖြစ်ပါတယ်စန္ဒာရေကတော့အဲ့ဒါတွေနဲ့ဆက်ဆက်နေတဲ့ခနာတင်ယူညွှန်းနှန်းတို့ကျမတို့ဒီစီမံခံခွင့်မှုဆရာကဏ္ဍတို့ဒီအရာတွေပေါ့ကျမတို့တပြိုင်နက်တည်းစဉ်းစားပြီးတော့ပေါ့နော်မူဝါဒကြီးကရှုတော့ကပါစဉ်းစားပြီးတော့တခါရဲဆောင်ရွက်ပေးဖို့လိုရဲ့လို့ဒီမှာဆွေးနွေးချင်ပါတယ်ရှင်
။ဟုတ်ကဲ့နောက်ထပ်ကျွန်တော်တို့ဟိုဆွေးနွေးဝဲအတွက်ကိုဆက်သွယ်ထားတဲ့ဒေါက်တာရှင်တူဦးကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။ဥက္ကမောင်လင်းဖြစ်ပါတယ်။ဥက္ကမောင်လင်းသဘောထားလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။ဟုတ်
တယ်ဗျာ။ ဒီနေ့ကြည့်ဒီမှာအရာကြောင်းကြောင်းပြင်များပြီးဒီအရာထဲမှာစာရင်းနော်နော်မှာတဲ့အချီဒီမှာစာလဲမတဲ့အေးစာလဲမတဲ့ဒါတင်ချာစာလဲဘောင်းနဲ့လုပ်ကြရမရှိဘူးဘယ်လိုဒီမိုင်းဆိုတာဘာမှမသိချင်နေဘူးဒါပေမဲ့မာရန်ကြောင်းမှာဒီနေ့ချင်းအောင်ဖို့ဆိုတာစစ်သားများမောင်းလို့အပြင်းထန်မောင်းပြီးကြဲပြုံးနေကြပြီနံပါတ်2အချက်အနေနဲ့တော့ခြေထောက်ကြောင်းကြောင်းပြင်များပြီးအစိုးရအချက်အချက်ကြီးအချက်အချက်က
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တူဦးကတော့ကျွန်တော်ဒီမလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလုံးဝတူရှင်ဆွေးနွေးနေမှာခင်ဗျာ
ကျွန်တော်တဘောတာကတော့တော်တော်များများနဲ့ဆန့်ကျင်နေမလားမသိဘူးဗျာကျွန်တော်ကတော့အတွေ့အကြုံနဲ့ပြောတာပေါ့နော်စင်ကာပူမှာကျွန်တော်ရောက်တာကြပါပြီကျွန်တော်ပြောချင်တာကဘာလဲဆိုတော့စင်ကာပူမှာလဲခင်ဗျားတို့ပြောတဲ့စနစ်ကိုမလုပ်ဘူးလို့ဒါတို့ပေါ့နော်ဟိုဥမာတစ်ခုတပတ်တစ်ခါရှိတို့တစ်လတစ်ခါရှိတို့လုပ်တယ်ဒါပေမဲ့ကျွန်တော်ဗမာနိုင်ငံကထွက်လာတဲ့လူတွေတော့အည်သွေးမရှိဘူးလို့ပြောရင် ကျွန်တော်ဒီကိုယ့်ရင်နေရဲ့စနစ်တွေဟာတကယ်လို့လက်တွေ့အတုံးတဲ့ရလားဆိုတာလေးတော့ပြန်စဉ်းစားကြည့်နေတယ်လို့ထင်ပါတယ်။ရှင်ကူဝါပဲဖြစ်ဖြစ်ဗမာပြည်မှာပဲဖြစ်ဖြစ်ကွာလက်တီရှိတဲ့ပညာရေးစနစ်ကိုသာဆက်ထားတဲ့လို့ကျွန်တော်ကတော့ထင်ပါတယ်ခင်ဗျ။
Okay, Jesus, come here. You know, this one is where to go. Even a people try to sell some shiva. You know, VOP that do so be yeet away. So, you know, this one is where to share to a general little or kind of be judging my daughter or Dita up here. Sam all of wow, show me be a new piece of such if I don't have a now. Be all the Anashin Kiki as she like being a snake on my yellow boy. So, I'll go more of a penny. People my daughter, low and a yellow bone. Masane Lodi, Ochi Lodi will lower a channel and a she at Taiwan Lauda. နေညမှာအစင်တန်းပြီးပညာသင်တိုင်းနဲ့ကြည်ရင်းမှာဆိုရင်လည်းငွေကုန်ကြေးကြခံကျူရှင်တဲ့ဆရာတွေငှားတင်တဲ့ကျောင်းတွေမှာလည်းစာအုပ်တိချမသိနေတော့ပဲကျူရှင်မှာပဲအာယုံစိုက်တင်တဲ့ပညာရေးလောကမှာလည်းအချင်းပြတ်ချစားမှုကြီးထွားနေတာကတကယ်ပြဿနာဖြစ်နေရဲဆိုတဲ့သဘောထားမျိုးသူကရေးထားပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးတုတ္တရဲ့သဘောထားကိုဆွေးနွေးခြင်းပါတယ်ဆိုတော့ကျွန်တော်တို့စောစောကတော့က ပညာရေးစနစ်ကိုပဲကျွန်တော်တို့ကအပြစ်တင်ရမှာလားဘာအားနဲ့ကျလဲဗျာ
အဲဘယ်အားနဲ့ကျလဲဆိုတော့ကျောင်းသားမှာအားနဲ့ကျမရှိဘူးစနစ်မှာအားနဲ့ကျရှိတယ်အဲတော့နောက်အဓိကအားနဲ့ကျဒုတိယတစ်ခုကအရေးကြီးသောမိဘတွေမိဘတွေကကုသသမီးတွေကိုသူတို့လိုရဘူးပဲပုံသွင်းခြင်းနဲ့ဥမာစေကြောင်းပေါ့နော်ဆက်မှုတက်ကြသူဆက်မှုတက်ကြသူဥမာကျွန်တော်ဆိုရင်ကျောင်းဆရာကျွန်တော်အမျိုးကြီးတော့ဆိုဆရာဝန်မဆရာဝန်ကြီးကြီးပဲပုံတော့ဒါပေမဲ့ကျွန်တော်တို့နေရာမှာကျွန်တော်တို့အောင်မြောင်လုပ်လို့ရတယ်ဒီအောင်မြင်မှုတော့ချက်လေးကိုကျွန်တော်တို့ကပညာရေးကပြီးတာပဲဒါပေမဲ့တော့နောက်ပြောတော့မိသားတွေကသူတို့လူချင်းနဲ့ဟာကိုဖြစ်တော့ကျောင်းသားတွေကိုဖြီးတယ်ဖြီးတဲ့အခါမှာကျောင်းသားတွေကဓာတ်မခံနိုင်ဘူးအဲ့တော့ကျွန်တော်တို့ကအမြင်တော့ဆာပိုင်လုပ်တယ်ဆိုကစားတဲ့အချိန်မှာကစားရတယ်ကိုကြောင်းတော့ပေါ့နော်ကျွန်တော်တို့တုန်းကလည်းကြူရှင်းနေပါလေဆိုတော့တိတ်ခင်မစားသေးဘူးနောက်ပိုင်းမှာတော်တော်လေးဖြစ်စားလာတော့ဒီပြဿနာကြီးကဖြစ်လာတာအဲ့တော့ဒါဟုတ်ဘယ်လိုဖြေရှင်းမလဲအဆုံးကစနစ်ကြီးကလည်းမှားနေပြီအဲ့တော့ကျွန်တော်တို့ကဝန်ကနေကောက်ပြင်လို့မရဘူးဥပမာစေဆူရလက်ရတာဘုဒ္ဓခင်ညွန်ပြင်ခဲ့တာရှိတယ်မိကုန်းကြီးတနိုင်ငံတတိုင်းတစ်မျိုးထုတ်ပေါ်ပါညာအဲ့ဒီပြဿနာကြီးအခုချိန်ကြီးရှင်းနေရတော့အဲ့တော့ကျွန်တော်တို့ကဒါကြီးကိုရှင်းရမယ်ဘယ်လိုရှင်းမလဲဒါဟာတိတ်အရေးကြီးတယ်ပေါ့နော်မူဝါဒပိုင်းအဲ့တော့ဆုံးနောက်ပြောမိသားကြီးကလည်းကုသသမီးကြီးကိုသူတို့လူချင်းနဲ့နန်းเจ้าကိုဖောက်ဖက်ခိုင်းမှာအောင်မြောင်ပြီးကပတ်မိုးရမယ်။ဟိုဆရာဝန်ဖြစ်မှအောင်မြင်မှာမဟုတ်ဘူး။အဲအင်ဂျင်နီယာဖြစ်မှအောင်မြင်မှာမဟုတ်ဘူး။ဘာဖြစ်မှအောင်တောင်းမြင်မှာမဟုတ်ဘူး။အဲ့ဒါလေးတော့မိဘတွေအတိအထဲမှာရှိရမယ်။အဲ့တော့မိဘတွေကကိုသားသမီးကိုဆက်တဲ့အောင်ရင်ညဘာဖြစ်ဘော်ဒါတွေပို့လိုက်တယ်။အဲ့တော့နံပါတ်1အရေးကြီးဆုံးကအဲ့ဘော်ဒါတွေမှာမိဘရဲ့မြေတားမရဘူး။ညံ့နေတော့အဲ့တော့ကလေးတွေကအပြင်ရောက်တော့သူတို့ဘလောက်ပဲစိုက်တော့ဒီလိုမျိုးဟိုဘောနော်မြေတားနူးထူးတဲ့မြေတားမရတဲ့အတွက်ဒီကြေတနာကြီးကလည်းရှိရတယ်အဲ့တော့ဒါကိုကျွန်တော်တို့ကဘယ်လိုရှင်းမလဲဒါတိတ်အရေးကြီးပါပဲအဲ့ဒါကြောင့်ဘယ်နှရောက်ရောက်အောင်မြင်မှုရအောင်ကျွန်တော်တို့ဆိုခုံးချောင်းအတွက်ဒီပါပဲအမှန်တည်းပြောရရင်အဲ့တော့ဘယ်နှရောက်ရောက်အောင်မြင်မှုရအောင်
လုံးလို့ရတဲ့မျိုးပဲပြီးရမှာကျွန်တော်တို့နီးစနစ်ကိုပြီးရမှာဒီဆရာဝန်ဖြစ်မှာမဟုတ်ဘူးအငောက်ကိုပြီးဘူးလို့လည်းဆရာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစနစ်ဝတ်အတွက်ကိုFacebookပေါ်ကနေပေးထားတဲ့စာတချို့ကိုလည်းပေါ်ပြကြပါမယ်တူကတော့အအောင်ဆိုတဲ့အကောင့်ပါရှင်မှာသူကတော့စာမေးဝဲအောင်ရှင်ရှင်အဆုံးပြတဲ့ချိန်နဲ့တခါနဲ့မှန်ကန်တဲ့အဖြေမရနိုင်ပါဘူးလေဒ သနာရမှုပဲအတမွေးဝမ်းကြောင်းတွေဖြစ်နေသေးပြီးနင်နာကြရဲကျင်အောင်ပါပါတဲ့နောက်တူကတော့ကေဗင်ချေချော်ဆိုတဲ့အကောင့်ပါရှင်မှာပညာရေးစနစ်ကမားနေတော့ပါတဲ့ကလေးတွေဆက်ခံစားနေရအောင်ပါပါစက်တူရေးလေးတွေများလာတာပါတဲ့နောက်တူကတော့ creation power ဆိုတဲ့အကောင့်ပါရှင်မှာသူကတော့အစင်မြင်လာအောင်ရဲ့ Twitter ဆင်ရင်တက်ဖို့ဆိုရင်တော့ဆက်စွန်းတွေတခုကျော်ဖြတ်ရအောင်ပါပါဆိုပြီးတော့ရေးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီမှာကျွန်တော်အစီအစဉ်နဲ့အဆုံးသတ်ခံနေနေပါတယ်ဒီနေ့မှာကျွန်တော်ကိုမင်းသွေးတစ်ကေသဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆက်စွန်းတော့ကိုမင်းသွေးတစ်ကလည်းဟိုဒီသောတာရှင်တွေထောက်ပြတဲ့ချက်တချို့ထောက်ပြထားတာရှိပါတယ်ဆိုတော့ကျွန်တော်တို့ကဒီအမှတ်ကောင်းတဲ့လူတွေလည်းဝါသနာပါတာမပါတာနောက်တာအမှတ်ကောင်းမှတက်ရတဲ့ tag တွေကိုပဲရွေးနေချင်ရတာဆိုတော့ဒီကိစ္စကကျွန်တော်တို့မြန်မာနိုင်ငံမှာအလောက်ကန်အခွင့်အလမ်းနဲ့လည်းဆက်နွယ်နေတယ်လို့ယူဆပါတယ်ဆိုတော့ဒီကိစ္စကိုကျွန်တော်တို့ဘလို့ပြင်နိုင်မလဲပြပြင်မယ်ဆိုရင
်တကယ်ပညာရေးသမီးကပဲကျွန်တော်တို့ကစပြင်ရမယ်လို့မြင်ပါတယ်တကယ်တမ်းကျတော့ဘွေးရလူငယ်တယောက်ရဲ့စီးရဲ့ quality ကိုနိုင်ငံတကာမှာဟိုအကဲဖြတ်တဲ့ပုံစံနောက်ပြီးတော့ဒီပြည်ထဲမှာလက်ခံတဲ့ပုံစံတွေကဒီဒေးနဲ့အဝေးပြင်အသိဉာဏ်ပညာလို့ပြောလို့ရတယ်တက္ကသိုလ်ပညာမှာတော့ဒေးနဲ့အဝေးပြင်အလုံးလျှောက်တဲ့နေရာမှာတော့ kwa ထားချက်ရှိတာဖြစ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကမိဘတွေအနေနဲ့လည်း၁၀တန်းမှာအမှတ်ကောင်းကောင်းကြအောင်ကြိုးစားဆိုင်ပြီးတော့သမိုးဝင်ရောက်တက္ကသိုလ်ကိုတက်ခွင့်ရဖို့အတွက်ကုသမှုကိုကြိုးစားရတယ်ဆိုတာကလည်းဒါအပြစ်တော့လောက်ချာပြဿနာတော့ဟိုအပြစ်တော့လောက်ချာတော့မရှိဘူးလားဆနစ်ရဲ့မှောင်ခြင်းလောက်ကိုသူကလိုက်ရတာပါဆိုတော့ကျွန်တော်တို့ဖြစ်စေခြင်းတဲ့ပုံစံညီနိုင်ငံမှာအလုံးလမဲ့ဘွေးရအလုံးလမဲ့ပျောက်ဖို့အတွက်ပညာရေးအဲ့ဒါကိုထောက်ပံ့ပေးတဲ့ပညာရေးဆင်မဖြစ်ရမယ်တော့ချိန်မတန်ခင်အလုံးတွင်လည်းကိုဝင်သွားတဲ့ဒီဆိုင်းလီပါလို့ခေါ်တဲ့အသက်ဆက်ရှိမပြေခင်ကျွန်တော်တို့အလုံးဝင်တဲ့ကိုရောက်သွားတဲ့အလုံးသမားတွေပေါင်းများလာတဲ့ပညာရေးဆင်မဖြစ်အောင်ဒါကြည့်ကျင်ရတော့တရားတွေကျုံရသေးပဲဖြစ်တယ်။နောက်တစ်ခုကဆရာကျမကြီးပညာရေးဝန်ထမ်းဆရာကျမကြီး
လည်းကျွန်တော်တို့စီစဉ်အချိန်ကလောက်ပဲရတဲ့အတွက
်အခြေစုပ်ပြင်ပါမယ်။
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ကိုမင်းသွေးတင်ဒေါ်တူတူမဥတုတနဲ့အီးမေးလ်တွေ Facebook တွေကနေစာရေးရေးသားပေးပို့တဲ့လူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်တွေလိုင်းဆွေးနွေးခန်းကိုနှာစင်ခဲ့ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဗုဒ္ဓဦးနှစ်မိနစ်ထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းတူမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမခင်ပြထွေးကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံမှာတနစ်ခွဲနီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်တရင်းလာနေတုန်းကကွဲလွန်သွားခဲ့တဲ့အမေရိကန်ကောလိပ်ကျောင်းသားအိုတိုဝမ်ဘီယာရဲ့မိသားတွေကသူတို့ရဲ့သားဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံကနေအင်ကိုအရောက်ပြန်လာနိုင်ခဲ့ပြီးတော့ငြင်းငြင်းကြမ်းကြမ်းရှိနေပါတယ်လို့မကွယ်လွန်ခင်အချိန်တိုင်းတွင်တုန်းကသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။အဲ့နောက်တနင်္လာနေ့ညနေပိုင်းတုန်းကဝမ်ဘီယာကွဲလွန်သွားခဲ့တာပါ။ဝမ်ဘီယာသိဆုံးမှုထွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းသူ့ရဲ့မိသားစုတွေထံကိုဝမ်နဲ့ကြောင်းတဝင်လွှာပခဲ့ပါရဲ့ရှင်။အမေရိကန်နိုင်ငံသားယုံကြည်ရက်စတီလာဇင်နောက်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နဲ့တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိတရုတ်စစ်ဦးစီးချုပ်ဖန်ဖန်ဝါတို့ဟာမနက်ဖြန်ပုံမှုနေမှာတွေ့ဆုံပြီးတော့နိုင်ငံငံတတမန်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတော့မြောက်ကိုရီးယားရေးကထိတ်တန့်ဦးစားပေးဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားယုံဌာနရဲ့အရှိအရှာနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံသားယုံဝန်ကြီးဆူဆန်သွန်တန်ကပြောပါရဲ့ရှင်။စီရနိုင်ငံအတွင်းဩစတြေးလျတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုယာယီရက်ဆိုင်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာပဲဩစတြေးလျကကြေညာပါတယ်။စီရီးယားလေယာဉ်ဒဇင်းကိုအမေရိကန်တိုက်လေယာဉ်ကပစ်ချလိုက်ပြီးတဲ့နောက်စီရီးယားနိုင်ငံတွင်အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေကိုပစ်မှတ်ထားမယ်လို့စီရီးယားရဲ့မဟာမိတ်ရုရှားကတုံ့ပြန်ချင်းချောက်ခဲ့ပြီးတဲ့နောက်မှာဩစတြေးလျဘက်ကအခုလိုဆောင်ရွက်တာဖြစ်ပါရဲ့ရှင်။ပြည်ကလေး2016ခုနှစ်အတွင်းဒီမြန်မာနိုင်ငံကအိုးအိမ်စွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်9,000နီးပါးရှိတဲ့အကြောင်းကုလသမဂ္ဂရဲ့ဒီဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောပါရဲ့ရှင်
။တရင်အချင်းချုပ်ကိုမကင်ပြထွေးကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမူကမှစွန့်မှုဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်။ဂျမရှားဖောင်ပါ။ဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညမဲ့မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ9မီတာ24 25 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.